Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဒီဇင်ဘာလ4ရက်စနေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3249လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးပါမယ်ဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင် Omicron COVID မျိုးကွဲတဲ့နဲ့ပတ်သက်လို့သေချာသိနိုင်မှုနောက်ထပ်ရက်သတ္တပတ်အနည်းငယ်ကြာအောင်မယ်လို့သမရအင်ဗျူတော်ကပြောဆိုတဲ့သတင်းဂျာမနီမှာအခု Omicron အပါအဝင် COVID ပူးစက်မှုတွေများနေတဲ့အတွက်ကျန်းမာရေးအခြေအနေဆိုးလာနိုင်တဲ့သတင်းမြန်မာနိုင်ငံကလုံခြုံရေးအကြံဖတ်မှုတွေရတန်းအောင်လှုပ်ဆောင်ဖို့အတွက်နိုင်ငံတကာအလုံသမားအဖွဲ့ချုပ်ကြီးကတိုက်တွန်းလိုက်တဲ့သတင်းစတဲ့ကဘာနဲ့မြန်မာကသတင်းတွေကိုဒီကနေ့နားတော်တာဆင်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုသတင်းတွေကြီးညာအပြီးကိုဗစ်နဲ့အာဏာသိမ်းမှုနိုင်ငံရေးအကြက်တဲတွေကြောင့်မြန်မာနိုင်ငံတွင်ဆင်းရဲမွေးတေသူလူဦးရေပိုတိုးလာမဲ့အပေါ်ပြည်ရင်းပြည်ပကနေစိုးရိမ်မှုတွေရှိနေပါတယ
်။ပထမတစ်ချက်ကအဲ့ကိုဗစ်ကိုဗစ်ဖြစ်တဲ့အချိန်မှာလည်းအဲ့လိုမျိုးတွေဖြစ်လာပြီးတော့ဒီအာဏာလည်းသိမ်းလိုက်တော့ပိုဆိုးလာတာပေါ့အဲ့နှစ်ခုလုံးကြောင့်လည်းဒီမျိုးပြောက်ပါရှိနေတ
ယ်ရန်ကုန်မြို့ကန်အင်ရှင်မတူပြောကြားသွားတာဖြစ်ပါတယ်ရခိုင်ပြည်နယ်မှာ PDF တပ်ဖွဲ့ကိုငွေကြေးထောက်ပံ့နေဆိုပြီးဖမ်းဆီးခံရမှုတွေရှိနေပါတယ်အဲ့ဒီအချိန်မှာဒီတရုတ်နယ်စပ်မှာတော့ကျက်သွန်ဒီတင်လာတဲ့ကားရာနဲ့ချီတဲ့ကုန်တင်ကားတွေနယ်စပ်ကိုဖျက်ချော်ခွင့်မရဘဲဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရပါတယ်ဒီလိုသတင်းပေးပို့ချက်တွေကိုကြားရပါမယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
။ကိုဗစ်မျိုးကွဲတဲ့ Omicron ကူးစက်မှုနှုန်းနဲ့ပြင်းထန်မှုအတိုင်းအတာကိုကျွမ်းကျင်ပညာရှင်တွေအပြေအဝါနားလည်သဘောပေါက်ဖို့သတင်းနှစ်ပတ်လောက်လိုအောင်မယ်လို့ American သမ္မတအင်ဂျီရောဆေးဘက်ဆိုင်ရာအကြံပေးအရာရှိချုပ်ဒေါက်တာအန်တိုနီဖောက်ချီကပြောဆိုပါရတယ်။ဒီအတော်အတွင်းမှာတော့ကိုဗစ်ကာကွယ်ဆေးမထိုးရသေးတဲ့သူတွေထိုးထားကြဖို့နဲ့ထိုးပြီးသားသူတွေလည်းအားဖြည့်ထိုးစေထပ်ထိုးချဖို့လိုမယ်လို့တောက်ကြတဲ့အင်ဗျူတော်သတင်းစာရှင်းလင်းပွဲမှာပြောဆိုပါရတယ်။ Omicron ပိုးတဲ့ပတ်သက်လို့တောင်အာဖရိကကသိပ္ပံပညာရှင်တွေကဥဆောင်လေ့လာနေတာမှန်ပေမဲ့ခိုင်မာတဲ့အချက်အလက်တွေရရှိဖို့နောက်ထပ်တစ်ပတ်ဒါမှမဟုတ်နှစ်ပတ်လောက်ကြာအောင်မယ်လို့လည်းပြောပါရတယ်။တောင်အာဖရိကမှာစတင်တွေ့ရှိအတည်ပြုခဲ့တဲ့ယောဂပိုးတဲ့ဟာစိုးရင်ရတဲ့အမျိုးအစားဖြစ်တယ်လို့ဒီသတင်းပတ်ထဲမှာသမ္မတဂျိုးဘိုင်ဒန်ပြောထားတာကိုလည်းအင်ဗျူတော် COVIDတိုက်ဖျက်ရေးအရာရှိတွေကထပ်လောင်းပြောဆိုခဲ့ပါတယ်ကိုဗစ်ကာကွယ်ဆေးတွေဖြစ်တဲ့ Moderna နဲ့ Pfizer ကာကွယ်ဆေးနှစ်ခုစလုံးဟာယောဂပိုးကာကွယ်နိုင်ဖို့ခန္ဓာကိုယ်ရဲ့ခုခံစွမ်းအားတွေကိုသိသိသာသာမြင့်နှင်ပေးနိုင်ကြောင်းအချက်လက်တွေနဲ့တကွဒေါက်တာ Fauci ကပြောဆိုလိုက်ပြီးကာကွယ်ဆေးထိုးထားကြဖို့လည်းတိုက်တွန်းပါတယ် Omicron ပိုးတဲ့အပေါ်အာရုံစိုက်နေချိန်မှာကူးစက်များ Delta မျိုးကွဲဟာ American နိုင်ငံမှာကူးစက်ပြန့်နှံ့နေပြီးကူးစက်မှုတွေအလုံးရဲ့ 96.9% ရှိနေတဲ့အကြောင်းယောဂထိန်းချုပ်ရေးဌာနဖြစ်တဲ့ CDC အကြီးအကဲကပြောဆိုထားပါတယ်ခင်ဗျာ
။ဂျာမနီနိုင်ငံမှာ Omicron COVID ကာယောဂါပိုးတဲ့ကြောင့်နိုင်ငံတကာဆိုးဝါးတဲ့ COVID စတုတ္တလိုင်းနဲ့ကြုံရနိုင်တယ်လို့ကျန်းမာရေးစောင့်ရှောက်မှုစနစ်ကိုပါချိန်ချောက်လာနိုင်တယ်လို့လည်းအစိမ့်မြင့်ကျန်းမာရေးအရာရှိတွေကတောက်ကြံတွေကသတိပေးလိုက်ပါတယ်။လက်ရှိကူးစက်မှုနှုန်းအတိုင်းဆိုရင်မကြာခင်သတင်းပတ်တွေမှာနိုင်ငံတော်ကအထူးကြက်မှတ်ကုသဆောင် ICU မှာရှိကြတဲ့ကိုဗစ်ကာယောဂါလူနာပေါင်း 9,000 တဲ့ပိုများဖို့တေချာနေပြီးခရစ်မတ်ရာသီမှာအမြင့်ဆုံးဖြစ်လာနိုင်တယ်လို့လည်းဘာလင်မြို့ကသတင်းစာရှင်းလင်းပွဲမှာကျန်းမာရေးဝန်ကြီးရန်စပန်ကပြောဆိုခဲ့ပါတယ်။မရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေရောင်းချတဲ့ဈေးဆိုင်တွေကလွဲလို့တာမန်ဈေးဆိုင်တွေစားတောက်ဆိုင်တွေအားကစားရုံတွေနဲ့ရင်ကျေးမှုဆိုင်ရာအဆောက်အုံတွေထဲကာကွယ်ဆေးထိုးမထားတဲ့သူတွေကိုဝင်ခွင့်မပေးဖို့ဗဟိုနဲ့ပြည်နယ်အာဏာပိုင်တွေကအမိန့်ထုတ်ထားလိုက်ပြီးနောက်တနေ့မှာပဲကျန်းမာရေးဝန်ကြီးရောဘန်ကော့ရှ်ကူးစက်ယောဂါဆိုင်ရာဌာနအကြီးအကဲလော်တာဝိုင်လာတို့ကသတင်းစာရှင်းလင်းပွဲမှာသတိပေးလိုက်တာပါကာကွယ်ဆေးထိုးမထားသေးတဲ့သူတွေအတွက်ကန့်သတ်ချက်ထုတ်ပြန်လိုက်တဲ့နေ့မှာပဲအိုမီကရန်ပိုးသစ်ကူးစက်သူအတည်ပြုလူနာတွေကိုဂျာမနီနိုင်ငံမှာပထမဆုံးတွေ့ရှိခဲ့ရပါတယ်ဂျာမနီနိုင်ငံမှာအိုမီခရန်ပိုးသစ်ဟာကူးစက်မြန်ဒယ်လ်တာထက်ပိုကူးစက်ပြန့်နှံ့မှုမြန်ဆန်နိုင်တာကြောင့်ပြင်ဆင်ထားဖို့လဲကျန်းမာရေးဆိုင်ရာအရာရှိဝိုင်လာကသတိပေးထားပါတယ်ခင်ဗျာ
ယူကရိန်းနဲ့ဇာအနီးသတင်းပတ်နဲ့ချီပြီးတော့ဆင်အားတွေတိုးမြင့်ချထားတဲ့ရုရှားနိုင်ငံအနေနဲ့82ဖို့မလွယ်အောင်အစီအစဉ်တရရေးဆွဲနေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုပါတယ
် What I am doing is putting together what I believe to be
ရုရှားသမ္မတပူတင်အနေနဲ့အများကစိုးရိမ်နေတဲ့ကိစ္စမှာ82ဖို့အလွန်အလွန်ကိုခက်ခဲစေမဲ့အကောင်းဆုံးနဲ့အတိတ်ပဲရှိဆုံးလို့ကျွန်တော်ယုံကြည်ထားတဲ့အစီအစဉ်တရားကိုရေးဆွဲနေပါတယ်လို့သမ္မတဘိုင်ဒန်ကတောက်ချောင်းထဲမှာအင်ဗျူတော်မှာပြောကြားလိုက်တာဖြစ်ပါတယ်။ဥရောပမှာရှိတဲ့အမေရိကန်ရဲ့မဟာမိတ်တွေနဲ့ရောယူကရိန်းနဲ့ပါမပြတ်ဆက်သွယ်တိုင်ပင်နေသလိုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကလင်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလဘန်တို့ကလည်းမပြတ်ထိတွေ့ပြောဆိုနေတယ်လို့ပြောဆိုပါတယ်။ယူကရိန်းအရှိတ်ဘက်နယ်စပ်မှာရုရှားကစစ်ရင်အားတိုးမြင့်ထားတာကြောင့်ဝင်ရောက်တိုက်ခိုက်တော့မလားဆိုပြီးတော့စိုးရိမ်မှုတွေကြီးထွားနေပါတယ်။ဒီသတင်းပါတယ်မှာတင်ပါခဲ့တဲ့နေတိုးနိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာဒီကိစ္စကိုအဓိကဆွေးနွေးခဲ့ကြပါတယ်။ရုရှားအနေနဲ့ရန်လုံမှုတွေကိုဆက်ပြီးတိုးလုပ်နေမယ်ဆိုရင်တံပိုးကြီးကြီးပြန်လည်ပေးဆပ်ရလိမ့်မယ်လို့နေတိုးမှာမိတ်အဖွဲ့ရဲ့အတွင်းရေးမှူးဂျန်စကော့တင်ဘတ်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။ရှေ့သတင်းပါတယ်အမေရိကန်အစိုးရကကမက္ခရာပြုလုပ်ပြီးနိုင်ငံပေါင်း100ကျော်ကခေါင်းဆောင်တွေပါဝင်မဲ့ဒီမိုကရေစီအွန်လိုင်းညီလာခံမှာအာဏာရှင်ဝါဒအားကောင်းလာတာတွေကိုစန့်ကျင်ရမှာခိုင်မာတဲ့တန်ဓိဋ္ဌာန်နဲ့ဆောင်ရွက်ကြဖို့လူ့အခွင့်အရေးနဲ့အရက်ဖက်ဆိုင်ရာအဖွဲ့အစည်းတွေကတိုက်တွန်းလိုက်ကြပါတယ်။ဒီဇင်ဘာလ9ရက်နဲ့10ရက်နှစ်ရက်တာအွန်လိုင်းညီလာခံမှာအာဏာရှင်ဝါဒစန့်ကျင်ရေးအခရီးလိုက်စားမှုတိုက်ဖြတ်ရေးနဲ့လူအခွင့်အရေးလေးစားလိုက်နာရေးအချက်၃ချက်ကိုအဓိကအာရုံစုဆိုင်မှာဖြစ်ကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။ဒီမိုကရေစီနိုင်ငံတွေရဲ့ဥဆောင်နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုဟာကမ္ဘာ့ဆင်မြင့်မှာပြန်လည်နေရာယူနိုင်ဖို့နဲ့အရင်သမ္မတဒေါ်နယ်ထရမ့်၄နှစ်တာဝန်ယူအပြီးအမေရိကန်တကြော့ပြန်လာပြီးဆိုတဲ့သမ္မတဂျိုးဘိုင်ဒန်ရဲ့ရည်မှန်းချက်အောင်မြင်ရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်ညီလာခံကျင်းပတာဖြစ်ကြောင်းလည်းပြောပါတယ်။Ford Foundation ရဲ့ညွှန်ကြားရေးမှူးတစ်ဦးဖြစ်တဲ့ Helena Hotbuya ပေါ်မူလာကတော့ဒီမိုကရေစီစံတန်ဖိုးတွေအလေးထားတွေကိုကျင့်သုံးဖို့ခိုင်မာတဲ့တန်ဓိဋ္ဌာန်တွေချမှတ်အကောင့်ထည့်ဖို့လိုတယ်လို့ BOA ကိုပြောပါတယ်။ရွေးကောက်ပွဲမှာဒီမိုကရေစီရရှိရုံနဲ့မလုံလောက်ပဲပြဿနာတွေကိုဖြေရှင်းရမှာနိုင်ငံသားတွေကိုယ်တိုင်ပါဝင်ခွင့်ရဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်ခင်ဗျာ။
American Dam မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VO ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းတွေကိုတင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာလုပ်ငန်းခွင်အတွင်းအထက်ဘက်ခံရမှုတွေနဲ့ချင်းချောင်းနှောက်ယှက်မှုတွေကိုလုပ်ငန်းရှင်တွေတားဆီးဟန်တာအရေးယူကြဖို့အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ကတိုက်တွန်းလိုက်ပါတယ်
Since the military takeover of the government in Myanmar in February,
မြန်မာနိုင်ငံမှာ February လဆက်အနာသိမ်းပြီးနောက်ပိုင်းလုပ်ငန်းခွင်မှာအထက်ဘက်ခံရမှုတွေနဲ့ချင်းချောင်းနှောက်ယှက်မှုတွေပိုများလာတဲ့သတင်းကို ILO ကလက်ခံရရှိထားပါတယ်လို့ကုလသမဂ္ဂတွေ့ရင်မှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတောက်ကြနေတော့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။လုပ်ငန်းငွေမှာအချမ်းပဲခံရမှုနဲ့ထိန်းချောင်းနှောက်ယှက်မှုတွေဟာလူခွင်ချုံမောက်မှုဖြစ်တယ်လို့ကျမ်းမာရေးလူကုန်တိတ်ခါနဲ့အလုတ်ခွင်ကလူတွေရဲ့တရားဝါပြောမှုကိုထိခိုက်စေတယ်လို့လည်းပြောဆိုပါတယ်။ဓာတုခွင်ရေးကိုလည်းထိခိုက်စေတယ်လို့လက်ခံနိုင်စရာမရှိဘဲတင့်တင့်လျောက်ပတ်တဲ့လုပ်ငန်းငွေအဖြစ်မတတ်မှတ်နိုင်တဲ့အကြောင်း ILO ရဲ့ထုတ်ပြန်ချက်ကိုကိုကပြောဆိုခဲ့ပါတယ်။လိန်ကွဲပြားမှုပေါ်အခြေခံတဲ့အချမ်းဖက်မှုကိုတိုက်ဖျက်ရေးအတွက်16ရက်ကြာလှုပ်ရှားမှုအစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်အခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဗီဇာပြောင်းကိုဗစ်ကရောဂါပိုးအသစ်အိုမီဂရန်ကူးစက်ပြန့်နှံ့လာမှကိုစိုးရိမ်နေရတဲ့ထိုင်းနိုင်ငံမှာတရားမဝင်နေထိုင်သူတွေအတွက်အထောက်အထားလက်မှတ်လုပ်ပေးမဲ့စင်တာတွေကိုဒီဇင်ဘာလ၁ရက်နေ့ကစပြီးဘန်ကောက်အပါအဝင်နယ်မြို့တွေကနေရာ90လောက်မှာဖွင့်လှစ်ပေးပြီးလူအကန့်အသတ်နဲ့လက်ခံပေးခဲ့ပါတယ်။ကိုဗစ်ဒုတိယလိုင်းနဲ့တတိယလိုင်းတွေမှာရွှေ့ပြောင်းအလို့သမားတွေအကြားအစုလိုက်အပြုံလိုက်ကိုဗစ်ကရောဂါကူးစက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်နောက်တစ်ခါကူးစက်မှုတွေကာကွယ်နိုင်ဖို့နဲ့လူကုန်ကူးမှုတွေမဖြစ်အောင်ထိုင်းအစိုးရကနိုင်ငံသားရွှေ့ပြောင်းအလို့သမားတွေကိုတရားဝင်အထောက်အထားလက်မှတ်လုပ်ဖို့စီရင်သွင်းခိုင်းခဲ့ပါတယ်။ဒုတိယအကြိမ်အထောက်အထားလက်မှတ်လုပ်ခွင့်ပြုဖို့စီရင်တင်ခဲ့ရတဲ့နောက်ဆုံးရက်ကတော့ပြီးခဲ့တဲ့နိုဝင်ဘာလကုန်30ရက်နေ့ဖြစ်ပါတယ်။ဒီဇင်ဘာ1ရက်နေ့ကစပြီးအထောက်အထားလက်မှတ်တွေစတင်ထုတ်ပေးနိုင်ဖို့လုပ်ငန်းအစီအစဉ်တွေကိုဘန်ကောက်အပါအဝင်မြို့နယ်တွေကစင်တာ5ခုလောက်မှစတင်ခဲ့တာပါခင်ဗျာ။
ပါကစ္စတန်နိုင်ငံပန်ဂျပ်ပြည်နယ်ထဲမှာဒေါသတွင်နေတဲ့မွတ်စလင်လူအုပ်ကြီးဟာစီရီလီကာနိုင်ငံသားဆက်ယုံမန်နေဂျာတဦးကိုတမန်တော်မူဟာမက်ကိုစော်ကားပြောဆိုတဲ့ဆိုကတောက်ကြနေတုန်းကဝိုင်းဝန်းရိုက်နဲ့တတ်ပြတ်ခဲ့ပြီးအလောင်းကိုမိရှုခဲ့ကြပါတယ်။အသက်ခံရသူဟာပန်ဂျပ်ပြည်နယ်တက CL ကုတ်မြို့ကအားကစားပစ္စည်းဆက်ယုံတရုံမှာပို့ကုန်ဌာနမန်နေဂျာအဖြစ်အလုပ်လုပ်ကင်နေတဲ့စီရီလီကာနိုင်ငံသားဘရိုင်ယန်သာကူမာရာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောဆိုပါရတယ်။သူနဲ့အတူတွဲဖက်အလုပ်လုပ်ကင်တဲ့အခြားအလုပ်သမားတူကသူဟာတမန်တော်မူဟာမက်ကိုစော်ကားပြောဆိုပြီးနိုင်ငံပေါ်မှာချိန်ဆထားတဲ့ပိုစတာတစ်ခုကိုဖယ်ရှားပစ်ခဲ့တယ်လို့စွပ်စွဲပြောဆိုခဲ့ပါရတယ်။အဲဒီနောက်အစ္စလမ်ဘာသာကိုစော်ကားပြောဆိုတယ်ဆိုပြီးအခြားအလုပ်သမားတွေကိုပြောဆိုခဲ့ပါရတယ်။မကြာမီပဲလူအုပ်ကြီးဆူယုံလာပြီးသီရီလင်္ကာနိုင်ငံသားကူမာရာကိုဆဲအောင်တဲမှာပဲဝိုင်းဝန်းရိုက်နဲ့တတ်ပြတ်ခဲ့ကြတယ်လို့မျက်မြင်သက်သေတွေနဲ့ဒေသခံရဲအရာရှိကပြောဆိုပါရတယ်။ရတဖွဲ့တာဝန်ရှိသူကတော့ကုမာရရဲ့ရုပ်လောင်းကိုစစ်ဆေးဖို့စည်ရုံကိုပို့ထားပြီးဒီကိစ္စနဲ့ပတ်သက်လို့အထူးစုံစမ်းမှုတွေပြုလုပ်နေတယ်လို့ပြောဆိုပါရယ်ပါကစ္စတန်ဝန်ကြီးချုပ်အမရခန်ကတော့အလွန်ဆိုးရွားတဲ့တိုက်ခိုက်မှုဖြစ်ပြီးပါကစ္စတန်အတွက်အရှက်ရစေတဲ့နေ့တစ်နေ့ဖြစ်တယ်လို့ပြောဆိုခဲ့ပါရယ
်အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်အဖွဲ့ကအမျိုးသမီးတွေကိုသူတို့ရဲ့စန္ဒမပါပဲလက်ထပ်ထိမ်းမြခြင်းမပြုရဆိုတဲ့အမိန့်ပြဋ္ဌာန်းချက်တရက်ကိုတောက်ကြနေကထုတ်ပြန်လိုက်ပါရယ်ဒါအပြင်ရန်ညိုးရန်စတွေဖြေလျှော့စီဖို့နဲ့ငိမ့်ချမ်းရေးအတွက်ဆိုပြီးအလဲအလဲလုပ်တဲ့အနေနဲ့အမျိုးသမီးတွေကိုလက်ဆက်ထိမ်းများပေးတာတွေကိုမပြုတ်လို့ရဘူးလို့လည်းအဲ့ဒီအမိန့်ထုတ်ပြန်ချက်မှာပါရှိပါတယ်။ဒါနဲ့ပတ်သက်လို့တာလီဘန်ပြောခွင့်ရဇဘင်ဘူလာမူဂျာဟစ်ကအမျိုးသမီးတွေဟာကုန်ပစ္စည်းတွေမဟုတ်ပါဘူး။သူတို့ဟာမြင့်မြတ်သူတွေဖြစ်တယ်လို့လွတ်လပ်တဲ့လူသားတွေလည်းဖြစ်ကြပါတယ်ပရိပကာတွေအဆုံးသတ်ဖို့ငိမ့်ချမ်းရေးဂတိကဝိတွေအတွက်အပြန်အလှန်အနေနဲ့အမျိုးသမီးတွေကိုလက်ဆက်ထိမ်းမရပေးတာမျိုးဘယ်သူမှလုပ်ပိုင်ခွင့်မရှိပါဘူးလို့သူကပြောပါတယ်။ခင်ပွန်းတဲ့ဆုံးပါသွားတဲ့အမျိုးသမီးတွေအနေနဲ့လည်းခင်ပွန်းရဲ့ပိုင်ဆိုင်မှုတွေကိုခွဲဝေခံစားခွင့်ရှိမှာဖြစ်ကြောင်းလည်းသူကပြောဆိုပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုစုံမိုးကျော်နဲ့ကုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမထုံ့နှံ့ခင်မှာအခုရင်ဆုံးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါနဲ့ဒီနိုင်ငံရေးအကျပ်တဲတွေကြောင့်နောက်ဆက်တွဲစီးပွားရေးအပေါ်ရိုက်ခတ်လာမယ့်အန္တရာယ်အတွက်ပြည်တွင်းပြည်ပစိုးရိမ်မှုတွေထွက်ပေါ်နေပါတယ်ကာယရောဂါအပြင်ဆရာနာသိမ့်ပြီးနောက်ပိုင်းမတိမငြိမ်အခြေအနေတွေကြောင့်နိုင်ငံလူဦးရေထက်ဝက်နီးပါးဆင်းရဲမှုနဲ့ကြုံရနိုင်ကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကအစ်စတန်းကောက်ယူသတိပေးလိုက်သလိုမြန်မာနိုင်ငံသားတွေနဲ့စီးပွားရေးပညာရှင်တွေကြားမှာလည်းစိုးရိမ်မှုတွေထွက်ပေါ်နေတာပါဒီအကြောင်းကိုဆက်ပြီးနားဆင်ရမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာတနည်းကြော်ကြာကိုဗစ်ကံရောဂါဒဏ်ကနေစီးပွားရေးလုပ်ငန်းတွေပြန်လည်နလန်ထူဖို့ကြိုးစားနေချိန်မှာပဲဒီနေ့စမ်းပိုင်းမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်အခြေအနေတွေပိုဆိုးလာတာပါစီးပွားရေးမြို့ပြဖြစ်တဲ့မန္တလေးမှာအာဏာသိမ်းပြီးနောက်ပိုင်းလူတွေအလုအကန့်ရှားပါလာတာစီးပွားရေးကြာဆင်းတာတွေကြုံနေရတယ်လို့မန္တလေးမြို့ကအငင်းစားကြောင်းစရာဦးငိမ့်မောင်ကပြောပါတယ
်အခုမန္တလေးမြို့ပေါ်မှာဆိုရင်သမင်းအဝါက900ပဲရောင်းနေတယ်မှာဒါပဲလူတွေတိုးနေကြတာလေအဲ့ဒီဟာလေးကိုကြည့်မယ်ဆိုရင်ကိုလူရဘလောက်ထိကျက်တဲ့ဆိုသိကြတယ်လေအဲနောက်တစ်ချက်ကလောက်ကံကလည်းရှားလာပဲပေါ့နော်စီစီစီကငါတော့ကြောတိကျပါတရားလာမူလေအဲ့ဒီဖြစ်တဲ့ခါကျတော့စီပွားရေးကြက်တဲ့လူပဲဆိုရမှာပေါ့ရနော်စီပွားရေးဆိုနိုင်ငံကြီးနဲ့ပဲဆိုင်နေပတ်တမ်းမှမာပဲလေနော်အဲကျွန်တော်တို့မြင်တော့နိုင်ငံကြီးကောင်းမှစီပွားရေးကောင်းမယ်လို့မြင်ထားတာတော့
ရန်ကုန်လိုမျိုးကြီးမှာတော့လူအတော်များများရဲ့နေစဉ်ဘဝဟာအကြက်တဲတွေနဲ့ရင်ဆိုင်ပြတ်တန်းနေရတာသိတာလာတယ်လို့တံမွေမျိုးကအင်ရှင်မဒေါ်တင်းသူစာကပြောပါလေ
။ရှာဖွေဆက်တော့ရတာတော်တော်ခက်ခဲနေပြီ။အခုကအလုတ်ကင်ရှာပါလာပြီ။ဟိုအရင်တည်းပို့ပြီးတော့စားဝတ်နေကြီးကအစာပိုဆိုးလာပြီပေါ့။ပထမတစ်ချက်ကအဲ့ကိုဗစ်ကိုဗစ်ဖြစ်တဲ့အချိန်မှာလည်းအဲ့လိုမျိုးတွေဖြစ်လာပြီးတော့ဒီအာနာလည်းတိတ်လိုက်တော့ပိုဆိုးလာတာပေါ့။အဲ့နှစ်ခုလုံးကြောင့်နဲ့ဒီမျိုးပြပေါ်မှာရှိနေတဲ့လုတ်ကင်ဆက်တော့နေရတဲ့စားဝတ်နေကြီးတွေကအကုန်လုံးကခက်ခဲလာပြီပေါ့နော်။ပြောင်းလဲသွားရင်တော့တမျိုးပဲမပြောင်းလဲဆိုဒီတိုင်းပဲဆက်ပြီးတော့ဒီလိုပဲသွားနေမယ်ဆိုရင်တော့တမင်းတောက်ရမယ်ဟိုအဆင့်မျိုးကိုတချို့ဆိုရောက်သွားနိုင်တဲ့အနေအထားရှိတယ်ပေါ့
UNDP ရဲ့စစ်တမ်းတွေအရကိုဗစ်ကြောင့်ရောနိုင်ငံရေးမတည်ငြိမ်မှုကြောင့်ပါလာမယ့်နှစ်ထဲမျိုးပြလူဦးရေရဲ့စည်ရင်းမွေးတည်မှုက လူဦးရေ3000လောက်တိုးလာမယ်လို့ဖော်ပြထားတယ်လို့လူဦးရေထွက်ဝဲလောက်ဟာစည်ရင်မွေးတင်မှုတတ်မှတ်ချက်အဆင့်ထက်နေကြနိုင်တယ်လို့သတိပေးထားပါတယ်ပြီးကြတဲ့နှစ်ကဆလို့ကာယောဂါဒံခံရကြီးမှာပဲဒီနှစ်ဖေဖော်ဝါရီ1ရက်နေ့မှာအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်အောင်ကြွားမှုတွေကြောင့်မတိမငြိမ်အခြေအနေတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ဒီလိုအခြေအနေကိုပြောင်းလဲအောင်မလုပ်နိုင်ရင်ကုလသမဂ္ဂကခံမှန်းထားတယ်လို့စည်ရင်မွေးတင်မှုတွေကြုံရလိမ့်မယ်လို့ရန်ကုန်မြို့ကစီးပွားရေးလေလာသုံးသပ်သူတူက VOA ကိုပြောပါတယ
်ဒီလိုရဲ့စည်ရင်မွေးတင်မှုကကုလစစ်တပ်အာဏာသိမ်းလိုက်တဲ့အခါတိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးလူမျိုးရေးအများကြီးထိခဲ့ကြတဲ့အချိန်မှာမြို့ပြလူစေတာချမ်းသာတာရန်ကွာဟာလည်းနေရာတွေမှာဟို300ဒေါ်လာနဲ့တလိုင်ကလေးချင်းနေထက်ဝက်လောက်ရှိနေဆိုတာကဟိုအများကြီးဖြစ်နေပါလေလက်တွေ့မှာဘယ်လိုဖြစ်မလဲဆိုရင်ကျွန်တော်တို့လူတို့ရဲ့သုံးဆွဲနိုင်စွာကအများကြီးကျော့သွားတယ်ဝင်ငွေရော့သွားတယ်သုံးဆွဲနိုင်စွာကျော့သွားတယ်ကျော့သွားတဲ့အတွက်အားကပြောင်းစားနိုင်မှုလေကျော့သွားတယ်တခြားဒီလူမှုဒုက္ခလေးသက်တာကိုနီးလန်းစားနိုင်တဲ့အခြေအနေလေအများကြီးကျော့သွားတယ်ပြီးပြီးသလားကျဆင်းနေဆိုတာကတော့ဆက်လို့ရလို့အထည်ချုပ်တူလူအများနော်လောက်ကလာတာရနိုင်နေဒီလုပ်ငန်းလေးကအကုန်လုံးရပ်သွားတယ်မျိုးထဲမှာလန်ဒလန်ကိုကြည့်လိုက်လို့ရှိရင်စီးပွားရေးလုပ်ငန်းလေးတွေဆိုင်ကြီးတော့လောက်ပဲဖွင့်နေတာက
ဒီလိုစည်ရင်မွေးတည်တဲ့လူဦးရေတိုးပွားလာမယ့်အကြက်တဲကိုရှောင်ရှားဖို့ဆိုရင်နိုင်ငံရေးအရလုံလောက်တဲ့အပြောင်းလဲတွေလုပ်ဖို့လိုတယ်လို့စီးပွားရေးသုံးသပ်သူရန်ကုန်မြို့ကန်ကပြောပါတယ
်နိုင်ငံရေးရပြည်နာမှုကြောင့်နောက်တစ်ခါဒီယောဂပီးကြောင့်ဖြစ်တော့ကဒါနောက်ပြန်ပြန်သွားအောင်ပါပဲနော်ယောဂပီးကိုပဲလို့အချိန်လေးနဲ့ရင်ဆိုင်မယ်နိုင်ငံရေးအရလုံလောက်တဲ့အပြောင်းလဲပြန်လုပ်ပြီးတော့ဖြည့်ရှင်းပါပဲရမယ်လို့ကျွန်တော်ထင်တယ်အဲ့လိုပုံပဲနဲ့ဒီစိတ်ဒီပိုင်းဆိုတော့ဖြည့်ရှင်းမှုကတော့မလွယ်ဘူးဒါကအထူးအကြက်တဲမျိုးဟိုသွားနေတာဟုတ်ပြီးတော့အဆဆုံးမယ်အဆပြန်ကြည့်ရမှာပဲအင်းလည်းသူညာကောင်းတဲ့အမြင်မျိုးကဘယ်လိုရှောင်နေမယ်လို့ထင်ပါတ
ယ် UNDP ရဲ့စစ်တမ်းမှာတော့မြန်မာနိုင်ငံမြို့ပြအိမ်တော်စုရဲ့၃ပုံ၃ပုံခန့်ဟာစူးစောင်းငွေမရှိကြတော့သလိုမြို့ပြအိမ်တော်စုရဲ့28ရာခိုင်နှုန်းလောက်ကလည်းတော်လာရေးအတွက်သုံးနေရတဲ့ကိုယ်ပိုင်မော်တော်ဆိုင်ကယ်တွေကိုပါရောင်းစားနေရပြီလို့ဖော်ပြထားပါတယ်။ဝဝလင်လင်မစားရတာအဟာရချို့တဲ့တာစင်းရဲလွန်းတာတွေကနေဖြစ်လာမဲ့ကိုယ်ခန္ဓာချို့ရင်းမှုနဲ့မတန်ဆွမ်းမှုတွေကြောင့်မျိုးဆက်တစ်ခုလုံးဆုံးရှုံးရလိမ့်မယ်လို့လဲ UNDP စစ်တမ်းကတတိပေးထားပါတယ်ခင်ဗျာ
။ VO ရဲ့စနေနေ့မနက်ခင်းရေဒီယိုရုပ်သံအစီအစဉ်တွေကိုသောရရှင်တွေရှုစားနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။ကျောက်ဖြူမြို့ကအဖမ်းစီးတရင်တပုတ်ကိုလည်းတင်ပြကြပါတယ်ရခိုင်ပြည်နယ်မြို့နယ်တချို့မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ကိုငွေကြေးထောက်ပံ့နေဆိုပြီးဖမ်းဆီးခံရသူတွေတိုးလာနေပါတယ်မနေ့ကလည်းကျောက်ဖြူမြို့ပေါ်ကအသက်21နှစ်အရွယ်အမျိုးသမီးတဦးကို PDF ကိုငွေထောက်ပံ့နေဆိုပြီးအာဏာပိုင်တွေဖမ်းဆီးသွားတယ်လို့ဖမ်းဆီးခံရသူအတော်တဦးကပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့တရင်ကိုတော့ဦးခင်မောင်စုံမင်းပြောပြပေးပါအောင်ဗျာ
ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့အစိုးရရက်ကွက်ကအသက်21နှစ်အရွယ်အမျိုးသမီးတဦးကိုမနေ့ည12နာရီလောက်က PDF ဒေသကာကွယ်ရေးတပ်ဖွဲ့တွေကိုငွေထောက်ပံ့တယ်ဆိုပြီးတော့အာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖမ်းဆီးခံရသူအမျိုးသမီးရဲ့အတော်ဖြစ်သူကပြောပါတယ်
။ညက12နာရီလောက်ကိုဟိုအင်တာဂါလာခောက်ပြီးတော့ AC စစ်တေပုံစံနည်းနဲ့လေသူစစ်တပ်တွေပါတယ်ထောက်တဲ့စစ်တွေပါတယ်လို့ပြောတယ်အတူအမဲကတော့နောက်ရက်ကွက်ဟာလူကြီးတွေလည်းပါတယ်ရင်းမိတွေလည်းပါတယ်တဲ့ရေးဆွမ်းလည်းပါတယ်တဲ့ဒီဆံမင်းနဲ့ပေါ့ PDF ဟိုဝေထောက်ပံ့တယ်လို့ပြောလို့တဲ့သူတို့တွေလာဆန်းရရှိရှိတယ်လို့တို့ပြောတယ်ညသူစရာဟုတ်လို့ပါတော့အကုန်လုံးပုံတယ
်ဖန်စီခံရသူဟာအသက်21နှစ်အရွယ်တက္ကသိုလ်ကျောင်းသူမတ်အေးမြင့်မြတ်အောင်ဖြစ်ပြီးလက်ရှိမှာကျောင်းတွေမဖွင့်သေးတာကြောင့်ဆက်ချုပ်တင်နေတဲ့သူတူဖြစ်တယ်လို့လည်းသူ့အတော်ကပြောပါတယ်လက်ရှိမှာတော့သူ့ကိုကြောက်ဖြူမျိုးမရဲစခန်းမှာထားပြီးချုပ်ရဲ့ရမန်နှစ်ပတ်ယူထားတယ်လို့လည်းဖန်စီခံရသူရဲ့အတော်ဖြစ်သူကပြောပါတယ်
ဒီနေ့ဒီနေ့မနေ့ဆိုတော့ရေးခံတော့ပြီးတော့ကြည့်ရပါတော့သမီးတွေတော့တွေ့ခင်ရခဲ့ပါတယ်အဲ့လိုသူတို့ကစိတ်မစရာရှိတော့အဲ့လိုဟိုရမယူမယ်ပေါ့ရမနှစ်ပတ်ယူမယ်တဲ့အဲ့လိုပြောတယ်ဆိုတော့ရေးစမ်းမှာပြထားပါတယ
်မအေးမြင့်မြတ်ကျော်ဖန်စီခံရတဲ့ကိစ္စနဲ့ပတ်သက်ပြီးမေးမြန်းဖို့ကြောက်ဖြူမျိုးမရဲစခန်းကိုဆက်သွယ်ခဲ့ပြီးမဲ့ဖုန်းလက်ခံပြောဆိုခဲ့သူမရှိပါဘူး Sita ka anatomi na pai ma yakai mi ne tandwe taungou ne chao phyu myo ne rui ma PDF tui ko ngwe thauk pan ne so de so swae che ne data gan rui ko ma cha kana so de lu ana bai rui bak ka fancy sit sei da rui shi ba de let shi a chain thi PDF tui ko ngwe thauk pan de so de so swae che ne fancy khan tha tia swae khan da ya tu shi u the ma ne shi ni da le phit ba de kamya
virus mutation virus bo myo yo bi sa pyaung le mu Virus board မျိုး ဟာ လုပ်ငန်း တာဝန် ညွှန် ကြား ချက် တွေ ပါဝင် တဲ့ မျိုးရိုး visa မှာ အပြောင်း အလဲ ဖြစ် ပြီး ဆိုရင် virus board အတွင် ပြောင်း မှု ဖြစ် ပါတယ် လူခန္ဓာ ကိုယ် လို လက်ခံ နေရာ တစ် နေရာ တည်း ဝင် ရောက် နေထိုင် ပြီး သူ့ပိုး တွေ စာ တိုး များ ပြား အောင် ပွား နေ ပြီး ဆိုရင် ပိုး visa ပြောင်း မှု ဖြစ် ပေါ် ပါတယ် ပိုး ပွား နေ ချိန် မှာ အဲ့ဒီ ပိုး ရဲ့ မျိုးရိုး visa ကို ပုံတူ ကူးယူ ရ ပါတယ် ဒီလို ကူးယူ ချိန် မှာ တစ်ခါ တလေ အတိမ်း ဆောင် ဖြစ် နိုင် တာ ပါ မျိုးရိုး visa တစ်ခု ရဲ့ ဘယ် နေရာ မှာ အမှားယွင်း ဖြစ် လဲ ဆိုတာ ပေါ် မူတည် ပြီး depo set bi atat shin nai mla set bi pwa mya nai aw mla so da phit se ba de virus po rai ga lo takhu mhou takhu pyaung le mhu shi ba de tacho virus ga po myan myan pyaung le dat da ba dilo tain saung phit yin a mya su ga lo virus ye goun tat ti ko yai khat mhu ma phit ba u pyaung le mhu phit se ga virus ko go a pyo si da ma mhou po ku set mhu a kaung de le bak ko yauk twa si nai ba de upama virus po myan na pin ga protein nei ha lu ye khu khan a snit ko myet si le si da တံပြန်နိုင်စီတာမျိုးလှုပ်သွားနိုင်တဲ့အပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ်။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကတည်းက COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇာပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ
်။မြန်မာပြည်သူပြည်သားတွေလည်းဒီ COVID ပိုးသစ်အန္တရာယ်ကနေကင်းဝေးကြပါစေကြောင်း VOA ဝိုင်းတော်သားတွေကနေမြတ်တာဆူတောင်းပို့တတ်အပ်ပါရခင်ဗျာစစ်သွွန်ဤကုံတွေတွေဘာတွေရင်ဆိုင်နေရသလဲဆိုတာကိုကြည့်ရအောင်ပါမြန်မာနိုင်ငံအတွက်စစ်သွွန်ဤတွေတင်ဆောင်လာတဲ့ကုံကား1000ကျော်ဟာတရုတ်နယ်စပ်မှာဝင်ခွင့်မရဘဲလမ်းနဲ့ချီစောင့်ဆိုင်ခဲ့ရတာကြောင့်ပျက်စီးဆုံးရှုံးနေတာမျိုးတွေကြုံနေရတယ်လို့ကုံတွေတွေကပြောပါတယ်မြန်မာနိုင်ငံဟာစိုက်ပျိုးရေးအတွက်ကိုအဓိကတင်ပို့နေတဲ့နိုင်ငံတွေထဲကတစ်ခုဖြစ်ပြီးတရုတ်နိုင်ငံနယ်စပ်မှာကာယောဂထိန်းချုပ်မှုအတွက်ကန့်သတ်မှုတွေကြောင့်အခုလိုဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ
။တရုတ်နိုင်ငံကိုတင်ပို့ဖို့မူဆယ်နယ်စပ်ကဂိုဒေါင်တွေထဲမှာလောင်သားတဲ့ပြည်တွင်းကျပ်တွန်တွေဟာအချိန်ကြာလာတာနဲ့အမျှပျက်စီးမှုတွေရှိပြီးဆုံးရှုံးမှုများခဲ့ကြောင်းကုန်တွေကပြောပါတယ်။တရုတ်ကကာယောဂအကြောင်းပြပြီးနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးကိုလမ်းနဲ့ချီပိတ်ထားခဲ့တာပါ။အခုကြံစင်ကြော့ဂိတ်ကိုအကန့်အသတ်နဲ့ပြန်ဖွင့်ပေးတယ်ဆိုပေမဲ့လည်းအပင်ပေါက်နေတဲ့ကျပ်တွန်တွေကိုတရုတ်ဘက်ကဝယ်ဖို့မဖြစ်နိုင်ပါဘူး
။ကုန်ကျုံကဘယ်တော့မှမနေရဘူး။အဲ့မှာ6,400လောက်ရောက်တာအကုန်လုံးရှုံးနေ။ပုံမှန်ထားတဲ့လူလည်းကုန်တာပဲဒီမှာတဲတဲ့လူလည်းကုန်တာပဲ။ဘယ်မှမနေရဘူး။
မြန်မာနိုင်ငံစားဖို့ကြောင့်တီးနှံစိုက်ပျိုးထုတ်လုပ်သင်ဖို့ရောင်းချသူများအသင်းရဲ့ဥက္ကဋ္ဌဦးခင်ဟန်ပြောသွားတာပါ။စီရမယ့်အချိန်ကိုစောင့်ရင်ပြည်ရင်းကလက်ကျန်ကျက်သွန်တွေလည်းအပင်တွေပောက်ပြီးအများအပြားပျက်စီးနေပါဗါ။အစ်စ်တွေကလည်းပခုတ်ကူတမျိုးတည်းမှာတဲ့ပိတ်တကြိမ်တောင်းနဲ့ချီပြီးပုံနေလို့ဈေးလည်းတောက်လျှောက်ကျနေတာပါ။တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ကျက်သွန်တွေစိုက်ပျိုးသူတွေကုန်တွေပို့ကုန်သမားတွေရဲ့အခုနှစ်ဆုံးရှုံးမှုပမာဏကတော့ကျက်ငွေ3,000တောင်းနဲ့ချီနိုင်တယ်လို့လည်းသူကဆက်ပြီးပြောပါဗါ။အများကြ
ီးတော့ဆုံးရှုံးသွားမှာ။3,000ချီပြီးတော့သွားမှာ။အလုံးပေါင်းပေါ့။ပြောက်ကဲမဟုတ်ဘူးပေါ့ပလူ100ကျော်လူ200ကျော်ပလူ1000ကျော်လူ900ကျော်နဲ့အလားတင်းတောင်းကြည့်ပါမှာအကုန်လုံးဖြစ်နေတော့ဆိုတော့လူကပဲတောင်းနေရတာပစ္စည်းကမတောင်းတော့ဘူးဘုံတော့ကြောင့်ပြအစ်စ်ပါကွန်လာတော့အဟောင်းပူဆိုးတာပေါ့အပင်မပေါက်တဲ့အလုံးတစ်လုံးမှာပါရန်ကုန်မှာအပင်တွေပေါက်ကျောင်းလို့ရန်ခက်ပါကျုပ်ကြီးသွားလို့လည်းမရဘူး။ဟိုရောက်နေစောက်ပြန်မှာ။
တရုတ်နဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုကျက်သွန်ပုံမှန်တင်ပို့နေတဲ့ကုမ္ပဏီတွေကလည်းအခုနှစ်ထဲမှာတောင်းသူတွေစီကိုမဆက်သွယ်ကြပါဘူး။အခုတော့ဈေးအချိန်ကိုမျှော်ရင်းလက်ထဲမှာပျက်စီးလာတဲ့ကျက်သွန်ကိုရတဲ့ဈေးနဲ့ရောင်းဖို့ပဲတောင်းသူတွေကဆုံးဖြတ်ထားကြအောင်။သခိုင်းတိုင်းရွှေဘုံမြို့ကတောင်းသူတို့က VOA ကိုပြောပါရတယ်
။ခါတိုင်းတည်းကကျက်သွန်ဈေးကမရှိဘူးပေါ့နော်။တောင်းသူတွေလောက်တဲ့ဟိုသူတို့လောက်တဲ့လောက်သေးရိုက်ထဲအခုကျက်သွန်ကဟိုအရှုံးဘက်မှာရောက်နေရဲ့လေ။သူတို့အဲ့ကြတော့သူတို့ရတာနဲ့ပြမကားပြီးတော့ကျက်ရောင်းမနဲ့ထားတယ်။ကိုတကယ်တော့ဝယ်လက်ကလည်းမရှိဘူးအဲ့လိုမျိုးဖြစ်နေခင်ဗျာ။နောက်ထပ်ကျက်သွန်ယာလီကထပ်ပြီးရောက်လာပြီပေါ့နော်။အခုဆိုရင်သူတို့လက်ထဲမှာပဲကျက်သွန်ကကိုဆုံးရှုံးမှုရရှိတဲ့ခါတိုင်းတည်းဆိုရင်ပုံမှန်ပဲသူတို့ပေါက်ရပေါက်စီးသူတို့ရောင်းမှာဖြစ်
ပြည်ရင်းကကျက်သွန်တွေကိုအိန္ဒိယတရုတ်နိုင်ငံကိုအများဆုံးတင်ပို့တာဖြစ်ပြီးထိုင်း၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့မလေးရှားနိုင်ငံကိုလည်းတင်ပို့ပါတယ်။ COVID ကရောဂါကြောင့်နယ်စပ်ဂိတ်တွေကန့်တတ်တဲ့အတွက်အခုနှစ်ထဲမှာကျက်သွန်တွေပြည်ပတင်ပို့တာညှော်နေသွားတယ်လို့မြန်မာကုန်သွယ်ရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုရဲမွန်ဖြစ်ပါတယ်။ဒီတရုတ်နယ်စပ်ကနေမလေးရှားနိုင်ငံဘက်ကိုသွားကြည့်ရအောင်ပါ။ မလေးရှားနိုင်ငံမှာဗီဇပြောင်းကိုဗစ်ရောဂါပိုးတဲ့အိုမီခရွန်ကူးစက်ခံရသူတဦးကိုဒီဇင်ဘာလ2ရက်နေ့မှာစတင်တွေ့ရှိခဲ့ကြောင်းမလေးရှားကျန်းမာရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။အဲဒီနောက်မှာအရင်လိုပဲကိုဗစ်ကာယရောဂါထိန်းချုပ်ရေးစည်းကမ်းချက်တွေနဲ့အညီကန့်သတ်ပိတ်ပင်တာတွေလှုပ်လာနိုင်ပွဲရှိတယ်လို့မလေးရှားရောက်မြန်မာတွေကပြောပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ။
တောင်အာဖရိကနိုင်ငံကလာတဲ့မလေးရှားနိုင်ငံသားမဟုတ်တဲ့ခရီးသွားတဦးထံကနေဗီဇပြောင်းကိုဗစ်ရောဂါပိုးအသက်အိုမီခရွန်ကူးစက်သူတဦးကိုဒီဇင်ဘာလ2ရက်နေ့မှာစတင်တွေ့ရှိခဲ့တယ်ဆိုပြီးမလေးရှားကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့တာပါမလေးရှားနိုင်ငံရဲ့သတင်းနေမှာတော့အသက်19နှစ်အရွယ်ကျောင်းသူအမျိုးသမီးတဦးဟာနိုဝင်ဘာလ19ရက်နေ့မှာတောင်အာဖရိကနိုင်ငံကနေစင်ကာပူနိုင်ငံကိုရောက်ရှိလာခဲ့ပြီးတဲ့နောက်စင်ကာပူကနေတဆင့်မလေးရှားနိုင်ငံကွာလာလန်ပူလေဆိပ်မှာကိုဗစ်စစ်ဆေးမှုခံယူခဲ့ရမှာဗီဇပြောင်းကိုဗစ်ရောဂါပိုးသည့်အိုမီခရွန်ကိုတွေ့ရှိခဲ့ရတယ်ဆိုပြီးဖော်ပြခဲ့ပါတယ်မလေးရှားကျန်းမာရေးဝန်ကြီးဌာနကတော့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့ပြင်ဆင်ချက်တွေထုတ်သွားမှာဖြစ်တယ်လို့ဆိုထားပါတယ်နေ့စဉ်လူဦးရေ 9,000 ထက်မနည်းကူးစက်မှုရှိနေတဲ့မလေးရှားနိုင်ငံဟာဗီဇပြောင်းအိုမီခရွန်နဲ့ပတ်သက်လို့မကြာခင်မှာပိတ်ဆို့ကန့်သတ်မှုတွေလုပ်နိုင်ပွဲရှိတယ်လို့ဆိုပါတယ်အာဖရိကရှစ်နိုင်ငံကိုတော့ဒီဇင်ဘာလ10ရက်နေ့ကစလို့ပြည်ဝင်ခွင့်မပေးတော့ဘဲကန့်သတ်ထားကြောင်းမလေးရှားထိန်းသိမ်းရေးစခန်းကမြန်မာတွေကိုအကူအညီပေးနေတဲ့အလုံသမားရေးလှုပ်ရှားသူဦးတီရမောင်မောင်ကအခုလိုပြောပြပါဗျ
။သူတို့အနည်းနဲ့မြန်တော့ကြီးညာဖို့တော့ရှိပါလေခင်ဗျ။တော့လုံတော့ပြကာကွယ်တာကတော့အဝင်ဝဲပိတ်ထားကြည့်ပေါ့။သူတို့ဖြေလျှော့ပေးတာကပြီးခဲ့တဲ့10လပိုင်းလောက်ကနေစပြီးတော့ဖြေလျှော့ပေးလိုက်တာခင်ဗျ။ဆိုတော့အဲဒီအချိန်မှာသူတို့လော်ဒေါင်းတွေကိုလည်းပြန်ဖြေပြီးတော့ပုံမှန်သွားလာနေတဲ့အနေသားပေါ့နော်။တော့ဒီမှာဟိုသွားလာတယ်ဆိုပြီးတော့ကတော့ကန်တိုက်ချက်ဒီအတိုင်းပေါ့နော်ကျွန်တော်တို့ဒီဟိုသွားတဲ့နေရာမှာမတ်စက်ကမယ်ဥမာတစ်ခုပေါ့စူပါမားကတ်ဝင်လဲကျွန်တော်တို့ကအင်းတစ်ကြိမ်ထိုးထားပြီးတဲ့သူဖြစ်ရမယ်အဲနောက်ပြီးတော့ဒီအခုချိန်တိုင်းရမယ်စသဖြင့်တို့စီကန်းချက်ဒီအတိုင်းတော့သွားနေတာပေါ့နော်ဟိုယောဂကိုဆက်တဲ့ဟာကတော့9,000ကျော် 6,000 ကမရော့ပြီနဲ့တို့ပုံမှန်သွားလာနေတဲ့ခါကျတော့အဲဒီလိုမျိုးဆက်ရှိနေမယ်ဆိုလို့ချင်းဒီယောဂကလည်းအခုသတွေ့ပြီးတော့ကူးစက်တာမြန်သွားကလေးပြီးလို့ရှိရင်ငဘလိုပဲလော်တောင်းသဘောမျိုးပြန်ချဖို့အစီအစဉ်ရှိနိုင်မယ်နဲ့တူတယ်။ဒါတော့မှအခုတို့တွေ့တာက case တစ်ခုအနေနဲ့ပဲတွေ့နေတာလေ။ဆိုတော့နေရာဘောင်းဆောင်မှာတွေ့ရင်တော့မပြောတတ်ဘူးပေါ့နော်။အခုက law ကျ case ခုထဲမှာတွေ့တဲ့ခါကျတော့ဟိုတို့ဘလို့နိုင်အောင်တာကွယ်မလဲဆိုတာပဲကျွန်တော်တို့တစ်ချက်ဆောင်ကြည့်ရမှာပေါ့
။မလေးရှားကျန်းမာရေးဝန်ကြီးဌာနကတော့ဗီဇပြောင်းကိုဗစ်ရောဂါပိုးသည့် Omicron နဲ့ပတ်သက်လို့ဒေတာရင်းကူးစက်မှုတွေဘလောက်ထိအရေးအတွက်ရှိမလဲဆိုတာနဲ့ကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးမှုအခြေအနေတွေကိုသုံးသပ်သွားမယ်လို့ဆိုပါတယ်။ Omicron နဲ့ပတ်သက်လို့မြန်မာတွေကြားမှာတော့စိုးရိမ်စိတ်တွေရှိနေပြီး Sinovac ကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးထားသူတွေကတော့တတိယမြောက်ကာကွယ်ဆေးထိုးနှံတာတွေရှိတယ်လို့လည်းဆိုပါတယ်
။ဒီရောဂါပိုးစခဲ့ပြီဆိုတော့အနည်းငယ်များတော့စိုးရိမ်ပုံမှန်မှုတွေတော့ရှိကြပါတယ်။အဲတခုပဲရှိတာပေါ့နော်။အခုကျွန်တော်တို့အော်ဗက်စင်းကိုလည်းတတိယအကြိမ်ထိုးဖို့အတွက်ပေါ့တချို့အပိုင်မင်းကြားတဲ့လူတွေလည်းဟိုစထိုးနေရပြီပေါ့နော
်မလေးရှားနိုင်ငံဟာကိုဗစ်ကပ်ဘေးကာလနှစ်နှစ်တာကာလအတွင်းမှာကျောင်းသားတွေအလုပ်ကိစ္စနဲ့ပြရာရပြီးသားသူတွေတန်တမန်တွေကိုသာလက်ခံပြီးအခုချိန်ထိအလဲဗီဇာနဲ့လာရောက်သူတွေကိုတော့ခွင့်မပြုသေးပါဘူးအခုလိုမျိုးဗီဇပြောင်းကိုဗစ်ရောဂါပိုးအသစ်တွေ့ရှိခဲ့တဲ့အတွက်နိုင်ငံတွင်းကန့်သတ်မှုတွေကိုပါအရင်လိုပြန်လုပ်သွားပွဲရှိတယ်ဆိုပြီးမလေးရှားရောက်မြန်မာတွေကတုံ့တက်ပြောဆိုနေကြပါတယ်မလေးရှားနိုင်ငံမှာကိုဗစ်အတည်ပြုလူနာ2,600ကျော်ရှိပြီးသေဆုံးသူက3,000ကျော်ရှိပါတယ်ရှင
်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအမျိုးသမီးကန်တာတုဒ္ဒဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုမကြာခင်နားဆင်ရတော့မှာဖြစ်ပါတယ
VOA American တရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တနဲ့ RFA လွတ်လပ်တဲ့အာရှအသံမြမဝါဒအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းညာငန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ Juru payu mu udese chalaku. Viewer mema wa internet samina ne. Viewer mema Facebook samina roma. Popja thamarishi. Mema na ngaya piye tadi si drama ne popi na mu. Luru mesu ayau lage wari no.
Mingalaman nekema kya? Mema sanoje. Menet Chonai Gue Shibabi. Viewer American Tanga, the Sinini Menekin, a season ago, Leshi, Tolin Bini, the Linometer, Tons and Ne, Kiloas Go Don Donga, Linometer, Lizako, Kiloas Chote, Nato Nya, Dogani, Sabiro, Tolin Chibari. A good Duria by Naiwe, Dreamaro, Tuda Sole, American the Quen. They banne, Nipinya Gana, season name, Matolingema, a Mutamiganago, yen, Nasinama Chibari. Diva Marodi, a mutual media bore a jump and hoop, Babio ye, low shamu, a jump chipari. No in Malana sang, I any ha, a mutual media bore, a jump and hoop, Babio ye, Pedro, Pedro, a pew. Low shamu, Pibiro, no in Malana sang, I any gani, disamma ala, say anything, a mutual media bore, jump and hoop, son da yego, such how yetta, low shamu, gabata one, send any jabare. Go wick a big ala, a gandari jamawe. Mute media, boa long yon yin, a jump and move, son da yego, low sound ni jarava, the manning and mute media, below bowing, send when ni jarvadale, did about mute mega nama, makin putuate in set havale.
There's a path we must choose sometimes. Gotta stand up and fight.
ลงจมูกปูมูเกเมลานิบีสิบ้านอยู่บ้านสัญญาวีรนารีปูบีคันซาลานิยาเรลูดีสิงคันซามาทอบยาชาวารีดีโลชีนิรีส่งตันไนมูจ้วยกบาตวงงามิวตมีเยตัจวาลุชาตุรีกาเลปงแซมิวซงเนลุชาซามยานิชาวารีมิวตมีเรปอจัมพัมูปาปยาวีอภิวิสัญญาเพจูพิวเนสุบีนุยมาลานะสังงายานิโกคูลาตมะกากะตัมมะทาดะลูดีโลเนมากบาตวงงามิวตมีขุนเยตัจวาลุชาตุรีสุเวจิเตสนะปยาจาลารีลุซองจาวารี จาเปียนนูยมาละ26ยะนี่กะนี่ดิเซมาละ10ยะนี่อธิโกเลอะมิวตะมีรีอะปออะจัมพะมูยัดตันยีสะชอกยะตาลุชามูอะเพปงแซมิวซงเนอะติปัญญาเปซียงล่งซอราเรตองซูสนะปะราเรโกลุชาส่งยะจาบาเรตะมุมะจันโตยีเดียนอซอลุบอริเดียดิกะเนจมารุชีตะจาราฮาอะมิวตะมีรีอะปออะจัมพะมูอะซงตะยีนี่ตะคูเดอะตวะมะหุบาอู အနာဂတ်ငြိမ်းချမ်းရေးငြိမ်းချမ်းတဲ့ဘဝတစ်ခုရရှိလာစေဖို့အတွက်ဖြစ်တယ်လို့ဒီမိုကရေစီအခွင့်အရေးတွေပိုရလာဖို့အတွက်တိုက်ပွဲဝင်လာလေဖြစ်ပါတယ်။ဒါအတော့ချီလီနိုင်ငံမှာစားမခွဲခြားပြီးနေတဲ့အချမ်းဖတ်မှုအဆုံးသက်ရေးလှုပ်ရှားမှုတွေထဲမှာပါဝင်နေတဲ့ချီလီလွတ်တော်အမတ်လည်းဖြစ်လူခွင့်ရေးရှိနေတဲ့ဦးလည်းဖြစ်တဲ့လိုရနာဖရီးစ်ပြောသွားတာပါ။အမျိုးသမီးတွေပေါ်အချမ်းဖ င်ဒီအထဲမှာမက္ကဆီကိုနိုင်ငံလုံးဆိုင်ရာအမျိုးသမီးတက်ဦးအဖွဲ့ကနာတာလီယာလိုဂိုကိုလည်းပါပါတယ
်ယေစတမိုစကီပေါ်ရောပါရာပီရ
ာကလီရီကိုတုံးချပြီးတော့အမျိုးသမီးတွေထိခိုက်နာကျင်အောင်လုပ်နေတာတွေဒါကအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုတစ်မျိုးဖြစ်တာကြောင့်ဂျာရီကိုရက်တန့်အနိုင်အောင်အချက်လွတ်တော်မှာဥပဒေပြဋ္ဌာန်းပေးဖို့ကျမတို့လွှတ်တော်ကိုလာရောက်တောင်းဆိုတာဖြစ်ပါတယ်ဒါကြောင့်ဒီနေ့ဒီနေရာမှာကျမတို့လာရောက်စုဝေးချီတက်ဆန္ဒပြကြတာဖြစ်ပါတယ်လို့အမျိုးသမီးရေးတက်ကြွလှူရှားသူနာတာလီယာလူကူကပြောသွားတာပါ Green နိုင်ငံအေသင်မြို့မှာတော့အမျိုးသမီးတွေအပေါ်အစမ်းဖတ်မှုရက်တန့်ရေးပညာပေးလှူရှားမှုတွေနဲ့အတူအစမ်းဖတ်ခံရပြီးသိဆုံးသွားခဲ့ကြတဲ့အမျိုးသမီးတွေအတွက်အောက်မေ့ဝယ်အထိတ်အမှတ်အခမ်းအနားတွေလည်းလှူကြပါတယ်
ဒါကနမနစင်ဘောလီကောဒရမနော
ထူထူခြားခြားတရုတ်ဖော်ပြဇာတ်တခုကျမတို့လုပ်ပါတယ်ဒီတရုတ်ဖော်မှုအတွင်းမှာအမျိုးသမီးဖြစ်လို့အကျန်းဖက်တက်ဖြတ်ခံရသူတွေရဲ့နာမည်တွေကိုကျမတို့ဖတ်ကြားပါတယ်2021ခုနှစ်တခုထဲမှာတည်းအဲ့ဒီလိုအသက်ခံရသူက73ဦးရှိပါတယ်သူတို့ရဲ့နာမည်အသက်နေထိုင်ခဲ့တဲ့နေရာတွေကိုကျမတို့ဖတ်ကြားပါတယ်သူတို့ကိုကျမတို့မေ့မပြစ်လိုက်ပါဘူးကျမတို့နဲ့အတူသူတို့ဒီနေရာမှာရှိနေတယ်ဆိုတာသိစေဖို့ပါသူတို့ရဲ့ခန္ဓာတွေကျမတို့နဲ့ရှိမနေပေမဲ့လို့ကျမတို့စိတ်ထဲမှာသူတို့အတူရှိနေပါတယ်
အမျိုးသမီးတွေအခုလိုတက်ဖြတ်ခံနေရတာတွေအဆုံးမတက်မချင်းနှစ်စဉ်နှစ်တိုင်းအခုလိုလှုပ်သွားမှာပါ
ဂရီးနိုင်ငံကအမျိုးသမီးရေးတက်ကြွလှုပ်ရှားသူအလက်ဆီယာတဆိုနီပြောသွားတာပါအီတလီနိုင်ငံမှာတော့ဒီနှစ်အတွင်းအကြမ်းဖက်တက်ဖြတ်ခံရတဲ့အမျိုးသမီးတရာကျော်ရှိပြီးအကြမ်းဖက်ခံရလို့တိုင်ကြားအကူအညီတောင်းလာတဲ့အမျိုးသမီးတွေကနှင်းစဉ်ပြန်းမြ90နီးပါးရှိတယ်လို့နန်းဦးနာဒီမီလို့အမျိုးသမီးအဖွဲ့ကကာလိုတာကိုစူတာကပြောပါတယ်
Fino ad oggi quest'anno ci sono stati 108 femminicidi.
ဒီနှစ်ထဲမှာအမျိုးသမီးတွေကြမ်းဖက်တပ်ဖြတ်ခံရတဲ့ဖြစ်ရပ်က109ခုရှိပါတယ်။ဒါက82နာရီမှာတယောက်နှုံးနဲ့အထက်လောက်ကိုဖြစ်နေတာပါ။နောက်ဆုံးအစီရင်ခံချက်တွေအရတော့ကြားမကွဲပြားမှုကြောင့်ကြမ်းဖက်ခံရတဲ့ရာဇဝတ်မှုတွေနဲ့ဆက်ဆက်ပြီးတော့တိုင်ကြားလာတဲ့အမျိုးသမီးကနေ့စဉ်ကိုဖြန့်မြန့်89ခုလောက်ရှိပါတယ်။နောက်ကနေတကောက်ကောက်လိုက်ပြီးတော့နှောက်ရှက်တာမျိုးအမျိုးသမီးတွေရဲ့ပုံကိုရေးအတွင်းကိစ္စတွေကိုအွန်လိုင်းပေါ်မှာတင်ပြီးတော့အဆက်ခွဲတာမျိုးတွေကနေရိုင်းနေနှိပ်စက်တာအိမ်တွင်းမှာအလုံးမှာစော်ကားနှောက်ရှက်တာတွေအထိကြမ်းဖက်မှုတွေကနေတိုင်းရှိနေပါတယ်။နေ့စဉ်အမျိုးသမီး89ဦးဒီလိုခံနေရတယ်ဆိုတာတစ်နှစ်အတွင်းအင်မတန်မှကိုများပြတဲ့အရေးအတွက်ပါ။ဒါကလာတိုင်းနဲ့စီးရင်မဲ့ရှိပါသေးတယ်။ဒီလိုမတိုင်ကြတဲ့အမျိုးသမီးတွေလည်းအများကြီးပါ။ကျမတို့အဖွဲ့တွေအနေနဲ့လည်းအမျိုးသမီးတွေရဲ့တိုင်ကြားချက်တိုင်းကိုကင်တွယ်ဖြေရှင်းပေးနိုင်တဲ့အနေအထားမရှိပါဘူး
။ကမ္ဘာ့တမန်ကိုဗစ်ကပ်ရေးကြုံလာရခြင်းကစလို့အိမ်အောင်စုတွေမိသားစုတွေကြောင့်ပြိပက္ခတွေပိုဆိုးလာခဲ့ပြီးကိုယ်အိမ်တွင်းမှာကိုပဲအမျိုးသမီးတွေအတွက်လုံခြုံမှုကင်းမဲ့လာသလိုဒါကအမျိုးသမီး၄ယောက်မှ၁ယောက်နှုန်းကြုံတွေ့ရတဲ့ကိစ္စဖြစ်တယ်လို့နိုင်ငံပေါင်း73နိုင်ငံကအမျိုးသမီးတွေရဲ့အခြေအနေတွေကိုလေ့လာစစ်တမ်းကယူထားတဲ့ကုလသမဂ္ဂအစီရင်ခံစာတစ်ခုမှဖော်ပြထားပါတယ်။မိဘကသားသမီးကိုရိုက်တာအကိုကညီမကိုရိုက်တာယောက်ျားကမိန်းမကိုရိုက်နဲ့နှိပ်စက်တာတွေကိုပြစ်မှုလို့မယူဆတဲ့လူမှုအတိုင်းဝိုင်းတွေအများပြားရှိနေစေဖြစ်တယ်လို့အဲ့ဒီလိုနေရာတွေမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေပိုးပြီးတော့ကြဲကြဲပြန့်ပြန့်တွေ့ရလေရှိပါတယ်ဒီလိုအကြမ်းဖက်မှုတွေကိုအပြစ်ပေးအရေးယူမှုမရှိတာချူးလွန်သူတွေအပြစ်ကကင်းလွန်ခွင့်ရနေတာတွေကအမျိုးသမီးတွေအတွက်ပိုးပြီးတော့အကြမ်းဖက်ခံရစေတဲ့အကြောင်းရင်းတစ်ခုဖြစ်နေတယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်မြန်မာနိုင်ငံမှာလည်းဒီလိုအခြေအနေတွေကြဲကြဲပြန့်ပြန့်ဆက်ရှိနေပြီးဆရာနာသိမ့်မှုနောက်ပိုင်းမှာပိုပြီးတော့ဆိုးလာတယ်လို့အမျိုးသမီးခွင့်ရတက်ကြွလှုပ်ရှားသူမက်ခင်လေးကပြောပါတယ
်မြန်မာနိုင်ငံကတော့ဒီနှစ်မှာပိုဆိုးတာကတော့စစ်ကောင်စီကဆရာနာသိမ့်လိုက်တဲ့အခါမှာအမျိုးသမီးတွေဘောကိုတရက်တက်ရောက်တဲ့အချမ်းဖတ်မှုတွေနှီးပေါင်းစုံနဲ့ရှိတယ်ဒါကတော့တက်ကြွလှုပ်ရှားတဲ့သူတွေနော်ဒီတော်လှန်ရေးမှာတိုက်ရိုက်ပါဝင်နေတဲ့ဆန္ဒပြတဲ့သူတွေဒီလိုအမျိုးသမီးတွေကိုနော်ပြစ်တတ်တာမျိုးသူတို့ကိုဖမ်းဆီးခံရတဲ့အခါမှာလည်းမဖွဲ့မရပြုတ်ကျင်တာမျိုးအမျိုးသမီးဖြစ်ခြင်းကြောင့်တို့မဟုတ်လို့ရှိရင် LGBT ပေါ့နော်သူတို့ရဲ့လိင်စိတ်ခံယူမှုကွဲပြားခြင်းကြောင့်ဆိုပြီးတော့ထူးထူးခြားခြားသူတို့ကိုတီးခြားနည်းတွေနဲ့ညှဉ်းပန်းနှိပ်စက်တဲ့ဟာတွေလည်းကျွန်တော်တို့အများကြီးရှိတယ်ဒါအပြင်ခုနလိုမျိုးစစ်အာဏာသိမ်းပြီးတဲ့နောက်ဆက်တွဲအကျိုးစေးကျူးဆောင်ကျွန်တော်တို့ကလူမျိုးနယ်မျိုးပြေးရတာရှိတယ်တော်ရဲမှာနေရတာရှိတယ်ပုန်းခိုနေရတာရှိတယ်ဒီလိုအနေအထားမျိုးတွေမှာလည်းကျွန်တော်တို့အမျိုးသမီးတွေဟာအမျိုးသားတွေနဲ့မတူတဲ့အခက်အခဲရင်းတွေကိုရင်ဆိုင်ရတယ်အဲ့ဒီအခါမှာလည်းကိုယ့်ရဲ့လုပ်ဖို့ခိုင်ဘက်ကပဲဖြစ်စီအခြားဒဇိန်တယောက်ကပဲဖြစ်စီထီကဘာရေပါကိစ္စတွေအကြမ်းဖက်မှုတွေကိုလည်းကြုံရတယ်ဆိုတော့ဒီနှစ်ဟာကျွန်တော်တို့မြန်မာနိုင်ငံအတွက်တော့အတော်မှစိတ်မကောင်းစရာရင်ခွဲစရာအကြမ်းဖက်မှုတွေကိုကြုံရတဲ့နှစ်လို့ကျွန်တော်တို့ပြောလို့ရတယ်ဒါကြောင့်မလို့ကျွန်တော်တို့က an impunity and war ဆိုပြီးတော့ကျွန်တော်တို့ပြောကြတယ်ပြင်းလွတ်ပြစ်ဒဏ်ပြင်းလွတ်ခွင့်ကနေပြီးတော့ဟိုလွတ်မြောက်မှုမရှိစေရဘူးပေါ့ဆိုတော့ဟာကျွန်တော်တို့အမျိုးသမီးတွေပေါ့အကြမ်းဖက်မှုကအရင်ကလည်းတိုင်းရင်းသားဒေသတွေမှာအမျိုးသမီးကိုမတင်းကျင့်မှုကိုစစ်လက်နက်တပွဲအသုံးချတယ်ဒါအရင်ကတည်းကရှိခဲ့တယ်ဒါပေမဲ့အခုကတော့ကျွန်တော်တို့တနိုင်ငံလုံးအနေအထားနဲ့ကိုကြည်ကြဲပြန့်ပြန့်ဒီစစ်အာဏာရှင်ရဲ့အောက်မှာဖြစ်တယ်ဆိုတော့ကျွန်တော်တို့နောက်ထပ်ဒီမှာအာဏာကြီးသူကပဲဖြစ်ဖြစ်တော့တူတူရအဖွဲ့အစည်းကပဲဖြစ်ဖြစ်စစ်တပ်မှမဟုတ်ပါဘူးဒီလိုမျိုးအမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုတွေကိုပြစ်ဒဏ်မရဘဲနဲ့ကင်းလွတ်ပြီးတော့လှုပ်ချင်တိုင်းလှုပ်ခွင့်ကိုမရအောင်ကျွန်တော်တို့ဒီနှစ်မှာအဲ့ဒီလိုဆောင်ဖို့နဲ့လဲကျွန်တော်တို့ဒါကြောင့်ဟိုကျင်းပပြုလုပ်တာဖြစ်ပါတယ်လို့
အမျိုးသမီးတွေအပေါ်အကြမ်းဖက်မှုရပ်တန့်ရေးဖဲကျိုးပြုနေတဲ့16ရက်တာလှုပ်ရှားမှုတွေကိုမက်ခင်လီအပါအဝင်မြန်မာနိုင်ငံကအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေနှစ်စဉ်နှစ်တိုင်းတက်တက်ကြွကြွပါဝင်ဆင်နွှဲကြပေမဲ့ဒီနှစ်မှာကတော့အနာသိမှုနောက်ပိုင်းဖိနှိပ်မှုတွေကြောင့်ပြင်ပလှုပ်ရှားမှုတွေအရင်လောက်ကြဲကြဲပြန့်ပြန့်မလုပ်နိုင်ကြဘူးလို့မက်ခင်လီကပြောပါရယ်။ဘယ်လိုပဲဖြစ်ဖြစ်အကန့်အသတ်တွေချောင်းပါပဲလှုပ်ရှားမှုတွေကိုဆက်လုပ်နေကြပြီးတော့ရောင်းတဲ့နေရာမှာရတဲ့နီးနဲ့
အားလုံးကဆက်လက်လှုပ်ရှားနေကြတာဖြစ်တယ်လို့မက်ခင်လေးကပြောပါတယ
်။တကယ်တော့မျိုးသမီးများပေါ်အကြမ်းဖက်မှုပဲဖြစ်ဖြစ်လူသားတဦးနဲ့အတူပေါ်အကြမ်းဖက်မှုပဲဖြစ်ဖြစ်နေ့စဉ်နေ့တိုင်းမလုပ်ဖို့လိုတာပေါ့နော်။ကျမတို့နေ့စဉ်နေ့တိုင်းမှာပဲအားကြီးသူကအားနည်းသူကိုအကြမ်းမဖက်ဖို့မေတ္တာနဲ့စာနာစိတ်နဲ့ဆက်ဆံဖို့ငြိမ်းချမ်းဖို့အရေးကြီးတယ်။ဒါပေမဲ့တနှစ်ပတ်လုံး365ရက်မှာလူတွေကဒါကိုအာရုံထားနိုင်ခြင်းမအာရုံထားနိုင်ပါမယ်။ဘာလို့လဲဆိုတော့တို့ရဲ့နေ့တူဝါကိစ္စတွေစာဝင်နေရေးတွေအခြားအရေးကြီးတဲ့ကိစ္စတွေရှိနေတဲ့အခါကျတော့ဒီနိုဝင်ဘာလ25ကနေဒီဇင်ဘာလ10ရက်အတွင်းကို16ရက်လို့သတ်မှတ်လိုက်တဲ့အတွက်အားလုံးရဲ့ဟိုအာရုံစူးစိုက်မှုကိုလည်းရမယ်။ဆောင်ရွက်ရတာကလည်း16ရက်တာဖြစ်တဲ့အတွက်ဆောင်ရွက်ရတဲ့သူတွေအတွက်လည်းသိအပန်းမကြီးဘူး။အဲ့တော့16ရက်အတွင်းမှာမှအားလုံးရဲ့အာယုံစူးစိုက်မှုနဲ့တတိထားမှုကိုရရှိအောင်တွန်းထိုးပြီးတော့ဒီတဲမှာလှုပ်ရှားမှုတွေလုပ်တယ်။နောက်တစ်ခါဟိုမူဝါဒချတဲ့သူတွေဥပဒေပြုတဲ့သူတွေကိုဒီကာလအတွင်းမှာလုံဆောင်မှုတွေလုပ်တယ်၊တိုက်တွန်းမှုတွေလုပ်တယ်၊အသိပညာပေးမှုတွေလုပ်တဲ့အခါကျတော့ပို့ပြီးတော့ကျမတို့ကလူတွေရဲ့အော်ဟုတ်လားအော်ဒါလို့ဒီလိုရှိပါလားဆိုတဲ့ဟာသူတို့စိတ်ထဲမှာကွက်ခနဲ့ကွက်ခနဲ့ဝင်သွားအောင်ပေါ့နော်လုတ်တဲ့လုတ်ဆောင်တဲ့အနေနဲ့16ရက်ကျမတို့ကသတ်မှတ်ပြီးတော့လုတ်တာဖြစ်ပါတယ်ဒါပေမဲ့တကယ်တမ်းတော့ကျမတို့ကနေ့စဉ်နဲ့အမျှအမျိုးသမီးတွေပေါ်ပဲဖြစ်ဖြစ်အားနွယ်သူတွေပေါ်မှာအကြမ်းမဖက်ဖို့ကတော့နေ့စဉ်လုတ်ဆောင်တဲ့ကိစ္စတော့ဖြစ်ပါတယ
်အမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေဟာဒီကနေ့ကဘာကြီးမှာကြုံနေရတဲ့လက်နက်ကိုင်ပြည်ပခါတွေရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့တဘာဝကပ်ဘေးအန္တရာယ်ကြာရောက်မှုတွေငမောခေါင်းပါမှုလူခွင့်ရချိုးဖောက်မှုပြဿနာတွေနဲ့အတူတွဲလျက်ပိုးပြီးတော့ကျုံလာနေရတဲ့ကမ္ဘာလုံးဆိုင်ရာပြဿနာတစ်ခုဖြစ်တယ်လို့ကုလသမဂ္ဂရဲ့အမျိုးသမီးရေးရာအကြီးအကဲစီမာဘဟောက်စ်ကလည်းပြောပါတယ်။ဒါရီကိုအဆုံးသတ်နိုင်ဖို့အတွက်မှာတော့အမျိုးသားအမျိုးသမီးလူကြီးလူငယ်အားလုံးကပူးပေါင်းပါဝင်ကြိုးပမ်းကြရမှာဖြစ်ပြီးအချိန်မစွဲပဲအမြဲအဆုံးအလေးထားခံတွယ်ကြရမှာဖြစ်တယ်ဆိုတာကိုတင်ပြရင်းဒီသတင်းမဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါ။ကျွန်မဒီလိုဖြေပါရှင်။
အမျိုးသမီးကန္တာဖြစ်ပါတယ်ခင်ဗျာအခုတခါတော့တူတာဆွန်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်ကိုအောင်ကတင်ဆက်ထားပါတယ်ဗျာ
အမေရိကန်ဇေကွက်ဒွင်ကုန်ပစ္စည်းပြက်လက်မှုရှိအောင်ဆောင်ရွက်ပေးခဲ့တယ်လို့အမေရိကန်အလုပ်သမားဝန်ကြီးကပြောပါတယ်နှစ်ကုန်အားလည်းရဲ့ရာသီလေးဖြစ်ခရစ်စမတ်ကာလမှာကုန်စည်နှုန်းကြီးမားလာသလိုပစ္စည်းပြက်လက်မှုတွေဖြစ်မလာဆိုပြီးတော့စိုးရိမ်ခဲ့တာဝါဈေးဝယ်တွေကလည်းဟိုရင်ကလိုအထူးစည်နှုန်းလျှော့ယောင်းပေးတဲ့ကာလမှာလူကျင်နာတွေဝယ်လို့ရခဲ့ပါရဲ့လားဒီကြောင့် AFP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်မြောက်အမေရိကရဲ့တင်မော့အဝင်ထွက်အများဆုံး Los Angeles LA စိတ်ကန်းကိုအမေရိကန်အလုပ်သမားဝန်ကြီး Marty Walsh တွားရောက်ကြည့်ရှုပြီးအမေရိကန်ဈေးကွက်မှာကုန်ပစ္စည်းပြက်လက်မှုမရှိအောင်နည်းပညာအသုံးချဆောင်ရွက်သွားမယ်လို့ပြောပါရယ်အစောပိုင်းတုန်းကဆိုရင်ကွန်တိန်နာတည်ယူပေးတဲ့ truck ကမောင်းသူတွေရှာပါနေတာကြောင့် LA စိတ်ကန်းမှာတင်မောပေါ်မှာရောစိတ်ကန်းမှာရောကွန်တိန်နာတွေစုပုံနေတာကြောင့်အားလည်းရဲ့ဈေးဝယ်ရသည်မှာပစ္စည်းပြက်လက်ကုန်မလားဆိုပြီးတော့စိုးရိမ်နေကြတာပါအမေရိကန်အလုပ်သမားဝန်ကြီး Marty Walsh က
Americans saw full grocery stores ahead of during
the day during the gala အတွင်းဆိုင်းတွင်းမှာရောင်းချမဲ့ပစ္စည်းအပြည့်ရှိနေတာကိုအမေရိကန်တွေတွေးကြကြပါပြီ Black Friday အတွက်ဆိုရင်လည်း online ကနေယုံကြည်မှုအပြည့်နဲ့မှာကြတာကိုတွေ့ရပါတယ်အားလည်းရဲ့ရာသီမှာလူတွေလိုအပ်တာတွေအားလုံးဝယ်နိုင်ဖို့ကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်
တင်မောပေါ်ကနေကုန်ပစ္စည်းတွေချမပေးနိုင်တာကိုသာမမြင်ကြပဲကိုဗစ်ကရောဂါကြောင့်ကမ္ဘာတစ်လွှမ်းမှာကုန်ပစ္စည်းထုတ်လုပ်မှုရပ်ဆိုင်းတာနှောင့်နှေးကြံ့ကြာတာတွေကိုလည်းထည့်သွင်းတွက်ချက်ဖို့လိုကြောင်းဝန်ကြီး Walsh ကပြောပါတယ်ဒီလိုအခြေအနေမှာကြာရောက်လာတဲ့အားလည်းရဲ့ရာသီလေးဖြစ်ဈေးဝယ်ရာသီမှာအစဉ်လာမပြတ်ဈေးဝယ်ကြသူတွေကတော့ပုံမှန်ရှိနေတာပါဈေးဝယ်သူ Adlit Silva က
But luckily I just found the one thing I really wanted.
ကံကောင်းပြီးတော့ကိုလိုချင်တာကိုရှာတွေ့ခဲ့ပါတယ်။ပုံမှန်ဆိုရင်ဈေးကြီးပြီးတော့130လောက်ပေးရပေမဲ့အခုကဈေးချရောင်းနေတာဆိုတော့30နဲ့ပဲရခဲ့တယ်ဆိုတော့တော်တော်ကိုအဆင်ပြေပါတယ
်။အခုခါမှာပြည်ထောင်စုအစိုးရကနိုင်ငံအခြေခံစောက်အုံတွေထပ်မံဆောက်လုပ်တာမွမ်းမံပြည်စင်နာတွေလုပ်ဖို့ပါဝင်တဲ့အစီအစဉ်တွေအတွက်အသုံးစရိတ်ချမှတ်ပေးပြီးဖြစ်တာကြောင့်တည်ယူပို့ဆောင်ရေးကဏ္ဍမှာပိုအဆင်ပြေပြေဆောင်ရွက်လာနိုင်ဖို့လည်းမျှော်မှန်းထားပါတယ်။ Los Angeles မြို့တော်ဝန် Eric Cassidy က
they've shown that many places but modernization
ကရင်ဝန်ချီဆက်နည်းနည်းနဲ့တင်မောပေါ်ကကွန်တိန်နာအများကြီးကိုခက်မြန်မြန်ချနိုင်အောင်လေထုညင်ညာမှုတက်တာအောင်လက်စစ်စွမ်းအင်သုံးတဲ့တင်မောတွေဖြစ်လာအောင်နည်းပညာသုံးလုပ်ငန်းခွင်တွေအတွက်ဝန်ထမ်းတွေကိုကြိုတင်တင်နန်းပေးတာဒါတွေအားလုံးပါပါတယ်
မေရိကန်တော်တော်များများဟာအခုချိန်မှာကိုဗစ်ကာကွယ်ဆေးထိုးထားပြီးဖြစ်တယ်လို့နိုင်ငံတော်ဝန်ယောဂကူးစက်မှုတွေတစုံတရာထိန်းချုပ်လာနိုင်တာကြောင့်စီးပွားရေးပုံမှန်ပြန်လည်ပတ်လာနိုင်ဖို့အားလုံးကမျှော်လင့်နေပါတယ်။ဒါပေမဲ့လည်းခုအခါကမ္ဘာနေရာတချို့မှာအိုမီကရွန်ကိုဗစ်ဗိုင်းရပ်စ်မျိုးဝဲကူးစက်မှုတွေရှိလာတာကြောင့်ဒီကူးစက်မှုကိုချုပ်တင်တားဆီးဖို့နယူးယောက်လိုပြည်နယ်မှာအရေးပေါ်အခြေအနေအဖြစ်သတ်မှတ်ထားပြီးအဆောက်အုံတွင်နှာခေါင်းစည်းတက်ဖို့လည်းစီမံထုတ်ပြန်ထားပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်အထောက်အထားအတူတွေကိုအွန်လိုင်းလူမှုကွန်ရက်အကောင့်တွေမှာရောင်းချနေကြတယ်လို့စိုက်ဘာလုံခြုံရေးရာကျွမ်းကျင်သူတွေကပြောပါရတယ်။အဲ့လက်မှတ်အတူရောင်းချတဲ့အကောင့်ထောင်နဲ့ချီဟာကာကွယ်ဆေးထိုးပြီးသူတွေရဲ့စာရင်းပြည့်စုံထားတဲ့ database တွေမှာလည်းဆေးမထိုးရသေးတဲ့သူတွေရဲ့စာရင်းကိုထည့်ပေးနိုင်ကြောင်းကတိပေးထားတာကိုတွေ့ရတာပါ။လက်စီယာဘတ်ကလက်စ်ပေးပို့ထားတဲ့သတင်းကိုတင်ပြပေးရမယ်။ကိုဗစ်ကာကွယ်ဆေးထိုးပြီးသားအမေရိကန်တွေဟာကာကွယ်ဆေးထိုးပြီးကြောင်းထောက်ထားကတ်ရရှိပါရယ်ဒီကတ်ထဲမှာနာမည်မွေးနေ့ကာကွယ်ဆေးအမျိုးအစားဘယ်နေ့ဘယ်ရက်မှာဆေးထိုးထားတယ်ဘယ်နေရာမှာထိုးတယ်ဆိုတာကိုဖော်ပြထားပါရယ်ကတ်ပြားထုတ်ပြီးတဲ့ရည်ရွယ်ချက်ကတော့အထောက်အထားပြသနိုင်ရုံသာဖြစ်တာကြောင့်အတူအစ်စ်ခွဲခြားလို့ရတဲ့အနေအထားမှာမရှိပါဘူးကျမကြီးနဲ့အများပြည်သူဆိုင်ရာဝန်ဆောင်မှုပေးဌာနက Isaac Bledsoe ကအခုလိုပြောပါရယ
် The card itself was meant to be a communication.
ကာကွယ်ဆေးထိုးပေးတဲ့ဌာနနဲ့ဆေးထိုးသူအကြားမှတ်တမ်းအနေနဲ့ဘာဆေးတွေထိုးပြီးပြီဆိုတာသိနိုင်ဖို့ဒီတက်တေကန်ကတ်ထုတ်ပေးထားတာပါဒုတိယအကြိမ်ထိုးဖို့လိုရင်လဲဒီကတ်မှာပြထားပါတယ
်တချို့ဒေသတွေမှာကာကွယ်ဆေးထိုးပြီးကြောင်းထောက်ထားကိုစားတောက်ဆိုင်တွေအများပြည်သူဝင်ထွက်သွားလာရနေရတွေမှာပြသဖို့လိုတာကြောင့်အခုလိုအတူပြုလို့ရောင်းချတာတွေဖြစ်လာတာလို့ဆိုပါတယ
် We've seenIt go from
2021 အစောပိုင်းကတည်းကတရက်ကို9က6ခါလောက်သတင်းပေးတိုင်ကြားလာတာတွေရှိပြီးတော့အခုတော့တရက်ကိုအကျဉ်း20အစိတ်လောက်အထိကတ်အတုတွေကိစ္စတိုင်ကြားလာပါတယ
်တချို့လူမှုကွန်ရက်အဖွဲ့တွေမှာအထောက်အထားအတုကိုပေါ်ပေါ်တင်တင်ရောင်းချကြပြီးတချို့ဝယ်သူတွေကလည်းကတ်အတုနဲ့ဓာတ်ပုံရိုက်ပြီးအွန်လိုင်းမှာတင်နေတာကိုတွေ့ရတယ်လို့ဆိုပါတယ်တာဝန်ရှိသူတွေကစမ်းသပ်ဝယ်ယူဖို့မင်းမြန်ရမှာလဲတစ်ဖက်ကမင်းမြန်ဆန်းဆန်းပြန်တုံ့ပြန်ပြီးတော့အမေရိကအရောက်ပို့ပေးဖို့အမှတ်ခံပါတယ်အစိုးရဝန်ထမ်းတွေနဲ့လုပ်သားဝန်ထမ်း100အထက်ရှိတဲ့လုပ်ငန်းခွင်တွေမှာကာကွယ်ဆေးမဖြစ်မနေထိုးဖို့အစိုးရကစီမင်းတဲ့ထုတ်ပြန်ပြီးချိန်မှာတော့အတုရောင်းချမှုဟာပိုကျပြန့်လာတယ်လို့ဆိုပါတယ် Checkpoint Software နည်းပညာကုမ္ပဏီက Brian Linda က
The number of sellers of fake
ကာကွယ်ဆေးထိုးပြီးကြောင်းတက်တေကန်ကတ်ရောင်းသူအစီအတွဲ10ဆလောက်တိုးလာပါတယ်။ဩဂုလာတို့ကရောင်းသူ1000လောက်ရှိတာကနေအစိုးရရဲ့စီမင်းသစ်ထွက်လာပြီးတဲ့နောက်စက်တင်ဘာမှာ1000လောက်ထိခုန်တက်သွားပါတယ်
။အခုလိုအတူပြုလို့ရောင်းတာတွေကိုတားဆီးဖို့ဆိုရင်တော့အစိုးရအနေနဲ့တချို့ဥရောပနိုင်ငံတွေမှာလို့အတူလုပ်ဖို့ခက်တဲ့ digital ကတ်နဲ့ database စနစ်ကိုအသုံးပြုဖို့ကြွမ်းကျင်သူတွေကအကြံပြုပါတယ်ခင်ဗျာ။ဒါကစာထုတ်ဖို့ပြောဆိုခွင့်အတွက်တောင်းဆိုလို့ရတဲ့ Pan America အဖွဲ့ကနယူးယောက်မြို့မှာရှိတဲ့ Russia Council ဝင်ရုံးအပြင်ဘက်မှာ an empty chair လှုပ်ရှားမှုအစီအစဉ်ကျင်းပပြီးဖန်စီကန်သတင်းတောက်တွေပြန်လွှတ်ပေးရေးဆန္ဒထုတ်ဖော်ခဲ့ပါတယ်လွတ်လပ်တဲ့ဥရောပသံရေဒီယိုအတွက်အလွတ်သတင်းတောက်ဖြစ်လုပ်ကင်တဲ့ Vladislav Yesipanko ကိုပြန်လှုပ်ပေးဖို့ Pan America NMD Chair လှုပ်ရှားမှုအနေနဲ့တောင်းဆိုနေတာပါ Ukraine ရှေ့ပိုင်းနဲ့ Crimea ကျွန်းဆွယ်ဒေသကထိမ့်သိမ်းငံသတင်းတောက်တွေအရေးလူတွေပိုသတိထားမိလာအောင်တောင်းဆိုတဲ့လှုပ်ရှားမှုပါယက်စီဖန်ကူဟာတရှိုလုံမှုနဲ့ခရိုင်းမီးယားမှာမှတ်လအတွင်းဖန်ခံခဲ့ရပါတယ်။ဖန်အမေရိကအဖွဲ့ကပေါ်လီနာဆာဒိုစကာယာက
ခရိုင်းမီးယားဒေသမှာဘာတွေချစ်ပြက်နေလဲဆိုတာကိုသတင်းထောက်တဲ့အောင်နေတဲ့သတင်းရေးသားပေးပို့တာကြောင့်အခုလိုအကျဉ်းချခံရတာလို့ကျမတို့ယုံကြည်ပါတယ်
။အခုလိုဖန်ခံရတာဟာသူတယောက်တည်းမဟုတ်ဘဲတချို့လဲရုရှားလူလာတဲ့ကွဲထွက်ခြင်းတွေရဲ့နှစ်ချီကြာဖန်စီထိန်းသိမ်းတာကိုခံခဲ့ရပါတယ်။ဒမ်ဘတ်စ်ဒေသမှာနှစ်နှစ်ကြာဖန်စီချုပ်နှောင်ခံခဲ့ရတဲ့ယူကရိန်းသတင်းတောက် Stanislav SEF က
ပထမ24နိုင်တွင်နှိပ်စက်ခံရပါတယ်အဲ့ဒီနောက်သူတို့လက်မှတ်ထိုးခိုင်းတာတွေအားလုံးထိုးပစ်လိုက်တာကြောင့်စက်ပြီးနှိပ်စက်เสียအကြောင်းမရှိတော့ပါဘူးလူတွေကိုနှိပ်စက်ညှဉ်းပန်းတဲ့လျှို့ဝှက်အကျဉ်းထောင်မှာတယောက်တည်းထားပါတယ်တကယ်တော့သူတို့လိုတဲ့လက်မှတ်ထိုးပေးပြီးရင်နှိပ်စက်เสียမလိုတော့ပေမဲ့အစိုးရအလိုကျသူတို့ကအပြောသဘောနဲ့လူတွေကိုရိုက်နှက်နေကြပါတယ
်။ဖန်အမေရိကအဖွဲ့ရဲ့ The MD Chair ထိုင်မဲ့သူမှရှိဖြစ်နေတဲ့ထိုင်ကုန်းဆိုတဲ့လူရှားမှုဟာချင်းကြောက်တက်ဖြတ်ခံသူတွေပျောက်ဆုံးနေသူတွေအရေးကိုလူတွေပိုသတိထားမိလာအောင်ပြုလုပ်တဲ့လူရှားမှုဟာသတင်းတော်တဦးဖြစ်တဲ့ Ann Cooper က
I'm sure that Russia and those that it's supporting
ကျမတို့ကဘာမှမပြောဘူးဆိုရင်ရုရှားနဲ့အရှေ့ Ukraine ကိုထောက်ခံကူညီသူတွေကတော်တော်ပြောကြမှာပါဘာတွေဖြစ်နေတယ်ဆိုတာကိုပြောဖို့စူးစမ်းကြသူတွေအဲ့ဒီလိုဖြစ်ပျက်နေတဲ့အကြောင်းအရာကိုသိလို့ကြတဲ့ဒေသခံတွေနဲ့ကဘာကြီးတစ်ခုလုံးရဲ့ဆန္ဒကိုဖိနှိပ်တာဟာစိတ်ပျက်စရာအကောင်းဆုံးပါ
အခုလိုတောင်းဆိုလှုပ်ရှားမှုမျိုးကိုနောင်လဲအမြဲဆက်လုပ်သွားမှာဖြစ်ကြောင်းဖက်အမေရိကဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ
သူတို့ဆိုရင်အမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကန္တာအလှည့်ရောက်လာပါပြီဒေါကင်မျိုးသက်ကပြောပြမှာဖြစ်ပါတယ်
ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်ကာယောဂါ COVID-19 ဖြစ်လာချိန်မှာဆရာဝန်တွေကလက်ကိုဆက်ပြားနဲ့တေးသေးချာချာဆေးဖို့အတွက်အကြံပေးကြပါတယ်။ဘာကြောင့်ပါလဲ?ဆက်ပြားအပါအဝင်ဓာတုပစ္စည်းတွေရဲ့တက်ရောက်မှုသူတို့ရဲ့အလုပ်လုပ်ပုံတွေကိုဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုနေ့နဲ့ပြီးတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ပိုးမကူးဆက်အောင်ကာယောဂါဖြစ်ပွားစေတဲ့ဗိုင်းရပ်စ်ပိုးကပ်မပါလာအောင်လက်သန့်ဆေးရည်ကလှုပ်ပေးနိုင်တယ်ဆိုပေမဲ့အထူးရောက်ဆုံးဒီယောဂါပိုးကိုတုတ်တင်နိုင်တာကဆက်ပြားနဲ့လက်ဆေးတာလို့ဒေါက်တာခင်မောင်ညိုကပြောပါတယ်
။ကျွန်တော် COVID-19 ရောဂါဆက်ဖြစ်ကြရအဓိကလက်ဆေးကြပါဆိုတာပြောကြတယ်။အကုန်ကပြောကြလက်ကိုစက္ကန့်20လောက်ပြေးပါခောက်ခုံပါနေပါဆိုတဲ့အကြောင်းအရာလေးကိုပြောကြတယ်COVID-19 ကတော့တယောက်တယောက်ကူးစက်နိုင်တယ်အများကြီးရှိတယ်သူအဖြစ်လက်ကနေတဆင့်မျက်နှာရောက်တော့ပါးစပ်တွေရောက်နိုင်တယ်သူကမျက်နှာကိုခဏခဏကင်တယ်လက်မှာရောဂါပိုးတွေအများကြီးခံနိုင်တယ်ဆိုတာရှိတယ်အဲ့တော့လက်မှာကတ်တယ်ဆိုရက်ပိုးကလူတွေကဂရုမစိုက်နိုင်ဘူးအဲ့တော့ကျွန်တော်တို့ကလက်ကရောဂါပိုးတွေကိုမရှိအောင်သေသွားရအောင်ဒါကိုနိုင်နေတဲ့အစ်စီတွေနဲ့ဆက်တာမင်းဆိုတော့ဆရာဝန်တွေကကြမ်းမာဌာနကညွှန်ကြားတယ်ဘလို့ဆေးမျိုးတွေနဲ့ဆေးရင်ကောင်းမယ်ဆိုတော့နှစ်မျိုးသလိုပြောကြတယ်ပထမတစ်မျိုးကဆက်ပြာပေါ့ဆက်ပြာကလည်းနှစ်မျိုးရှိပါတယ်အရေးနဲ့လည်းရတယ်အခဲနဲ့လည်းရပါတယ်ဆက်ပြာမှာအပိုင်းနှစ်ပိုင်းပါလေဒီပိုင်းကအရေးကိုခင်တွယ်တယ်ရေပိုင်းကိုခင်တွယ်တာရှိတယ်နောက်ဒီပိုင်းကစီပိုင်းကိုခင်တွယ်တာရှိတယ်အဲ့တော့ COVID-19 မှာစီအပိုင်းပါတယ်ရေပိုင်းပါတယ်အဲ့စီပိုင်းကအပေါ်ပိုင်းကအဲ့စီပိုင်းကိုပုတ်ဖောက်နိုင်တဲ့ဆက်ပြာရဲ့အရေးအသွေးကြောင့် COVID-19 ကကွဲချီပျက်စီးသွားတယ်အထက်ကဖြစ်တဲ့တခြားပျက်စီးတာလည်းအဲ့ဒီအချိန်မှာပဲအရေးနဲ့ဆိုင်တဲ့ဆေးကျော်မှုတွေလုပ်တဲ့အတွက်ဒီဆက်ပြာကအတော်လေးကိုအသုံးဝင်တဲ့ပျက်စီးဖြစ်သွားတယ် COVID-19 ကလက်ကိုယ်သာတည်တည်ချာချာဆေးရမယ်ဆိုရင်ဆက်ပြာနဲ့တည်တည်ချာချာဆေးနိုင်မယ်ဆိုရင် COVID-19 ရောဂါပိုးကလက်ကနေတဆင့်ကူးစနိုင်တော့ပေါ့နောက်တစ်ခုကတော့ဆေးကျောနိုင်တဲ့ဟာအဲလ်ကိုဟော60%-80% 60%-80% ပါတဲ့လက်သန့်ဆေးရည်နဲ့ဆေးဖို့ပါပဲဒီဟာလဲအတော်လေးကိုကောင်းပါတယ်အဲ့တော့သူကကြာကြာနေဖို့ထိန်းထားဖို့အတွက်ကိုတခြားဓာတုဗေဒပစ္စည်းအန္တရာယ်မရှိတဲ့ဓာတုဗေဒပစ္စည်းစားသုံးလို့ရတဲ့ဓာတုဗေဒပစ္စည်းပေါ့ CMC လိုမျိုးပစ္စည်းတွေနဲ့ရောပြီးတော့ရည်နဲ့ဒီဆက်ပြားနဲ့ဆေးတဲ့အတိုင်းပဲဒီအကဟောနဲ့လက်ကိုဆေးရင်တော့သူကြတော့လဲချင်းချင်းချောက်တွေ့တော့အဲ့ဒီ COVID-19 ရောဂါပိုးကိုသိစေနိုင်ပါတယ် COVID-19 နဲ့ပတ်သက်ပြီးတော့လူတွေသုံးဆဲတာခုနကပြောတဲ့တော်လို့အဆက်ပြောလို့လိုမျိုးဒီပိုးသက်ဆေးတွေသုံးတယ်ခုနဆက်ပြားကြီးဆက်ပြားမဟုတ်အကဟောတွေတော့အများဆုံးသုံးတော့ပေါ့အထူးသဖြင့်လူတွေကလမ်းသွားရင်လည်းအဲ့ဒီလက်တန့်ဆေးလေးကိုဘူးလေးတွေချိတ်ပြီးတော့ခါချိတ်တော့မယ်ဆိုတော့ဘယ်လောက်ထိကိုခက်စားလာတဲ့အနေအထားရှိပါတယ်သူတွေအမှန်ကြောက်တယ
်ဟုတ်ကဲ့ဒီဥစ္စာတော့လက်ဆေးတဲ့ကိစ္စပေါ့နော်ဆရာပြောတာဆက်ပြားရဲ့အယ်လ်ကိုဟောရဲ့ပေါ့နော်ဆရာနောက်ပြီးတော့ပဝန်းကျင်မှာပိုးသက်ဆေးတွေလိုက်ဖြန်းတယ်လို့ပြောတယ်ဆိုတော့အဲ့ဒီဥစ္စာကြတော့နော်ဒီပေါ့နော်လက်လိုမျိုးမဟုတ်ဘဲနဲ့ဒီပဝန်းကျင်ပစ္စည်းအကုန်လုံးမှာပေါ့နော်ပိုးသက်ဆေးတွေဖြန်းတဲ့ခါကြတော့ဘာတွေကိုသုံးလို့ရပါလဲဆရာနောက်ပြီးတော့သူ့ရဲ့ဓာတုဗေဒဆံရသူအထက်မှာဘာတွေလုပ်လဲနည်းနည်းပြောပြပေးပါဆရာ
ပိုးသက်ဆေးအနေနဲ့တော့သူတို့အရင်ကတော့ Dettol အဆက်တော်ပရိုဗနောဆိုတဲ့ဒီအယ်လ်ကိုဟောအမျိုးအစားနဲ့ဘေးပတ်ဝန်းကျင်ကိုသတ်ရှင်းနေစင်းနေသတ်ရှင်းအောင်လုပ်ဖို့ကအဲ့ Dettol အဆက်တော်အပြင်ကို လူတွေအများဆုံးသုံးတာကကလိုရင်းပဲအဲ့တော့ကလိုရင်းကိုအရေဖြစ်ပြောင်းပြင်ရင်ထုံးရည်ကြီးတဲ့ကိုထည့်ရပါတယ်ထုံးရည်ရဲ့ထည့်တော့ bleaching powder လို့ခေါ်တဲ့တော့ calcium hypochlorite အရေကိုရရပါတယ်အဲ့ဒီအရေကိုဖြန့်လိုက်တဲ့အခါမှာကလိုရင်းလာအနည်းငယ်တော့ထွက်လို့ပေါ့အဲ့ဒီအရေက covid-19 coronavirus ရောဂါပိုးတွေကိုသေစေနိုင်ပါတယ်သူတို့ကဒီကလိုရင်းမှာသူတို့မနေနိုင်ပါဘူးအဲ့ကလိုရင်းအနည်းငယ်25-40% တော့ကလိုရင်းပါတဲ့အရင်နဲ့ဖြားရရပါတယ်ကျွန်တော်တို့ COVID-19 ဖြစ်ဖြစ်ခါက first wave ဆိုတော့တော့ကိုသုံးရပါတယ် second wave တော့သုံးတယ်ဒါပေမဲ့နောက်ပိုင်းကျတော့သုံးတာကျွန်တော်နည်းရပါတယ်အဲ့တုန်းကတော့လမ်းတွေကလုံးမှာလိုက်ဖြားတယ်လူတွေကြောက်ကြနေပေါ့ကြောက်ကြတော့အဲ့ဒီကောင်ကစပြီးတော့သေတဲ့လေးနေရာတွေများလာပြီအများကြီးလက်သေးရတော့ဈေးတောင်းနေလမ်းတွေမှာအကုန်လုံးလိုက်ဖြားကြတာလမ်းတွေကြောင်းနေဈေးတွေပါအကုန်လုံးဖြူနေပါတယ်အဲ့အဲ့ခေတ္တကလွတ်တော်ရှိတော့လွတ်တော်တဲ့ဆန်းကြတာပေါ့အဲ့တော့အများကြီးဆန်းကြတယ်ကျွန်တော်တို့ကဒီဆေးဆန်းနေတွေကိုကြောင်းနေမှာဆရာပုဂ္ဂလိကတွေမှာဒီလမ်းနေပေးလိုက်တော့အကုန်လုံးကြပါတယ်တတူတွေကဆရာဆရာမတွေကအကုန်လုံးဒီနီလမ်းကိုပြီးတော့ဟိုအပြည်တပြည်လုံးမှာအဆင်ပြေစွာဖြန့်နိုင်ကြပါတယ
်ဒီပိုးသက်ဆေးလုတ်တဲ့ကလိုရင်းပါတဲ့ဆေးကိုဘယ်လိုဆက်ပါလဲဆရာ
ကလိုရင်းပါတဲ့ဆေးကတော့ကယ်ဆီယမ်ဟိုက်ပိုကလိုရိုက်လို့ခေါ်တယ်ကလိုရင်းပါတဲ့ဟာကိုကျွန်တော် bleaching powder ကယ်ဆီယမ်ဟိုက်ပိုကလိုရိုက်လို့ခေါ်တယ်အဲ့ဒီကောင်ကိုကျွန်တော်တို့ထုံးပေါ့ဖောက်ထုံးလို့ခေါ်တယ်ထုံးတဲ့ရည်ကိုတက်လိုက်ရင်အရောင်နည်းနည်းလေးပြောင်းသွားရင်ကျွန်တော်တို့အဲ့မှာဖောက်ထုံးထဲမှာကလိုရင်းပျော်သွားပြီးကယ်ဆီယမ်ဟိုက်ပိုကလိုရိုက်ဖြစ်သွားတယ်ဒါမှမဟုတ်ရင်နိုင်ငံခြားတစ်ခါလဲလာတဲ့ကယ်ဆီယမ်ဟိုက်ပိုကလိုရိုက်လည်းကျွန်တော်ရတယ်အဲ့ဒီကောင်ကိုကျွန်တော်တို့ကအချိုးချက်ကျရည်နဲ့ရောလိုက်ရင်ရပါတယ်သူကဟို 25% ကနေတော့ 40% ကြာရှိရင်တော့ပိုးတက်လို့ရပါပြီ။အဲ့ဒီဓာတ်ကိုကျွန်တော်တို့ကဒီကလိုရင်းဒရက်ထုတ်ပြီးတော့သုံးတဲ့နေရာလည်းရှိပါတယ်၊လုတ်လို့ရတဲ့နေရာလည်းရှိပါတယ်။သို့တော့များသောအားဖြင့်တော့ကျွန်တော်တို့ဒီစက်ယုံကြီးတွေကနေတက်ရိုက်ဝယ်သုံးကြတာများပါပဲ
။ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်မျိုးပါ။ COVID-19 ကူးစက်မှုကိုကာကွယ်ဖို့အတွက်ပိုးတက်ဆေးတွေ၊အယ်ကိုဟောပါလက်တန်ဆေးတွေနဲ့ဆေးကြောရမှာတုံးရတဲ့ဆက်ပြလို့ဓာတုပစ္စည်းတွေကိုတွင်တွင်ကြဲကြဲတုံးကြတယ်လို့ပလတ်စတစ်အပောင်ဝင်ဓာတုပစ္စည်းတွေနဲ့တီထွင်ဖန်တီးထားတဲ့နှာခေါင်းဆီး mask တွေတကိုယ်ရည်ကာကွယ်ရေး PPE ဝတ်စုံတွေမျက်နှာအကာ face shield တွေကိုလည်းယောဂါပိုးကူးစက်မှုရှိအောင်အတွက်သုံးဆွဲနေကြပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ကြည့်ဆောင်ရအောင်
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါရယ်ခင်ဗျာ VOA ကိုစာရေးသားမယ်ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါရယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုစောမိုးကျော်ကပြောပြပေးပါအောင်ဗျာ
ကိုဗစ်မျိုးကပ်တဲ့ Omicron ကူးစက်ပြန့်နှံ့မှုနှုန်းနဲ့ပြင်းထန်မှုအတိုင်းအတာကိုကြွကျင်ပညာရှင်တွေအပြေအဝနားလည်သဘောပေါက်ဖို့အတွက်သတင်းပတ်နှစ်ပတ်လောက်လိုအောင်မယ်လို့အမေရိကန်သမ္မတအင်ဘူရောစေဘဆိုင်ရာအကြံပေးအရာရှိချုပ်ဒေါက်တာအန်တိုနီဖောက်ချီကပြောဆိုပါရယ်ဒီတော့တွင်မှာတော့ကိုဗစ်ကာကွယ်ဆေးတွေကိုမထိုးရသေးတဲ့သူတွေထိုးထားကြဖို့နဲ့ထိုးပြီးသားတဲ့သူတွေလည်းနောက်ထပ်အားဖြင့်တစ်လုံးထပ်ထိုးကြဖို့လိုအပ်တယ်လို့အင်မြူရောသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါရယ်ဂျာမနီနိုင်ငံမှာအိုမီကရွန်ကိုဗစ်ပိုးသင်းကြောင့်နိုင်ငံတော်ဆွေးနွေးရတဲ့ကိုဗစ်စတုဒ္ဒါလိုင်းနဲ့ကြုံရနိုင်တယ်လို့ကျန်းမာရေးဆောင်ရှောင်းမှုစနစ်ပါချိတ်ကြောက်လာနိုင်တယ်လို့အစိုးရကျန်းမာရေးအရာရှိတွေကတောက်ကြနေမှာသတိပေးလိုက်ပါတယ်လက်ရှိကူးစက်မှုနှုန်းအတိုင်းဆိုရင်မကြခင်သတင်းပါအတွင်းမှာနိုင်ငံတော်ကအထူးကျန်းမာကုသဆောင် ICU မှာရှိကြတဲ့ကိုဗစ်ရောဂါလူနာပေါင်း9,000လောက်တဲ့ပိုများဖို့တည်ကြနေတယ်လို့ပြောဆိုပါတယ်မြန်မာနိုင်ငံမှာလုပ်ငန်းခွင်အတွင်းအကြမ်းဖက်ခံရသူတွေနဲ့ချိတ်ကြောက်နှောက်ယှက်မှုတွေကိုလုပ်ငန်းရှင်တွေကတားဆီးဟန်တားရေးအရေးယူဖို့အပြည်ပြည်ဆိုင်ရာအလုံသမတမကအဖွဲ့ချုပ် ILO ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစောမိုးကျော်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစည်းအဝေးထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zina Abdul Rahman တို့ဖြစ်ကြပါတယ်ဒီကနေ့စနေနေ့မနေ့အတွက်အစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့49နဲ့လိုင်းလမ်းမီတာ190ကနေကျွန်တော်တို့တင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.